to the Voice of America in Burmese.
မြန်မာနိုင်ငံမှာရှင်ကွန်ရှင်တာမြို့တော်ဗီဝေးအမေရိကန်တန်ကနေ2020ဧပြီလ10ရက်ဗုဒ္ဓဖူးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက် 6:00 နာရီကနေ9:00 နာရီအထိလိုင်းလုံးမီတာ140လေးဆယ်နဲ့50တက်လိုင်းလံမီတာ196ဆယ်တို့ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။တရုတ်နိုင်ငံကလူဦးရေစစ်တမ်းနေထိုင်တဲ့ဝူဟန်မြို့မှာကိုရိုနာဗိုင်းရပ်စတင်ဖြစ်ပွားခဲ့တဲ့ဒီဇင်ဘာလကုန်လောက်ကစပြီးအသွားအလာပိတ်ထားရကနေအင်္ဂါနေ့မှာတော့ဒီကန့်သက်ချက်တွေအဆုံးသတ်သွားပြီဖြစ်ကြောင်းတရုတ်အစိုးရကကြေညာပါတယ်။နောက်ထပ်ရောဂါအကူးဆက်ခံရသူထပ်ပြီးမတွေ့ရတော့ဘူးလို့အစိုးရသတင်းထုတ်ပြန်ခဲ့တဲ့နောက်အင်္ဂါနေ့ညသကောင်ချိန်ကစပြီး96ကြာအသွားအလာပိတ်ဆို ီနေတွေထုတ်ပြန်ခဲ့တယ်လို့စီးပွားရေးကြားကန်ပေးမယ့်အစီအစဉ်ရဒေါ်လာ1 trillion ချထားပေးမှာလည်းဖြစ်ပါတယ်။ဗြိတိန်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်အကူးဆက်ခံရတဲ့ဝန်ကြီးချုပ်ဘိုရစ်ဂျွန်ဆန်ဆေးရုံမှာပဲဆေးကုသမှုခံယူနေရဆဲပါ။အင်္ဂါနေ့မှာပဲ24နိုင်ငံအတွင်းသေဆုံးသူကဗြိတိန်မှာ950ကျော်သွားခဲ့တာပါ။အမေရိကန်ပြည်ထောင်စုမှာတော့အခုဆိုသေဆုံးသူ12,000လောက်ရှိလာပြီဖြစ်ပြီးအီတလီနဲ့စပိန်ပြည်ရင်သေဆုံးသူတတိယအများဆုံးဖြစ်နေပါပြီ။လက်ရှိဖြစ်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်ကမ္ဘာကာယရောဂါဆိုးနဲ့ပတ်သက်ပြီး WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးရဲ့အကြံတွေပုံကိုကြည့်ပြီးအမေရိကန်ကပေးနေတဲ့ရန်ပုံငွေတွေကိုဖြတ်တောက်ပစ်ဖို့စဉ်းစားနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်။ဒါအပြင် WHO ဟာဒီရောဂါရဲ့ဆိုးရတဲ့အခြေအနေကိုရှော့ပေါပြောနေတဲ့တရုတ်ဘက်ကပါလိုက်ပြီးဆောင်ရွက်ပေးနေတယ်လို့ဆွဆွဲလိုက်ပါတယ်။ American ပြည်ထောင်စုက WHO အတွက်ရန်ပုံငွေအတော်များများထောက်ပံ့နေပေမဲ့ WHO ကတော့တရုတ်ကိုပဲတိတ်ပြီးဦးစားပေးနေတာတွေ့ရတာကြောင့်အခုသေးသေးချာချာပြန်စဉ်းစားဖို့လိုအပ်လာပြီဖြစ်ကြောင်းသမ္မတ Trump ကသူ့ Twitter မှာရေးပါတယ်။ဒါအပြင် American ပြည်ထောင်စုရဲ့တရုတ်တွေဝင်ရောက်ခွင့်မပိတ်ပင်ဖို့ WHO ကအစောပိုင်းမှာအကြံပေးခဲ့ပေမဲ့ကံအားလျော်စွာပဲသူကပယ်ချခဲ့ကြောင်းနဲ့အကြောင်းအခုလိုမျိုးမှားရွံ့တဲ့အကြံပေးချက်ပေးရတယ်ဆိုတာကိုလည်းမေးခွန်းထုတ်ခဲ့တာပါ WHO ဟာသူ့ရဲ့ကိုရိုနာဗိုင်းရပ်စ်ကမ္ဘာကာယရောဂါဆိုးနဲ့ပတ်သက်ပြီးတုံ့ပြန်ဆောင်ရွက်မှုတွေအတွက်မေးခွန်းထုတ်မှုတွေတစ်နှစ်တခြားတိုးပြီးရန်ဆိုင်လာနေရတာပါပြီးခဲ့တဲ့လတုန်းကလည်း WHO အကြီးအကဲဒေါက်တာ Tedros Ghebreyesus ကိုတရုတ်အစိုးရပြောတာကိုထောက်ခံပြီးအကြီးအကျယ်လွဲမှားတဲ့ကြီးညာချက်တွေမထုတ်ပြန်ဖို့ American အထက်လွှတ်တော်ကရောအောက်လွှတ်တော်ကပါတောင်းဆိုတဲ့အဆိုပြုချက်တရက်ကိုတင်သွင်းခဲ့တာပါကိုရိုနာဗိုင်းရပ်စ်ပိုးအကူးဆက်ခံရတဲ့ဗြိတိန်ဝန်ကြီးချုပ်ဘိုရစ်ဂျွန်ဆန်ဟာတနင်္ဂနွေကစပြီးဆေးရုံမှာဆေးကုသမှုခံယူနေရတာဖြစ်ပြီးအခုအခါမှာတော့အသက်ရှူဆက်ကုစရာမလိုတော့ဘဲသူ့ဟာသူအသက်ရှူနိုင်ပြီလို့ဝန်ကြီးချုပ်ဆေးရုံတက်နေရချိန်မှာယာယီခေါင်းဆောင်ဖြစ်တာဝန်ယူထားတဲ့နိုင်ငံခြားရေးဝန်ကြီးဒိုမနစ်ရပ်ကအင်္ဂါနေ့လန်ဒန်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်ဝန်ကြီးချုပ်ဟာရှင်ရှင်လန်းလန်းရှိနေပြီဖြစ်ပေမဲ့အထူးကြက်မှတ်ဆောင်မှာပဲဆက်ပြီးနေရအောင်မှာဖြစ်ကြောင်းလည်းပြောပါတယ်။ဒါပြင်ဝန်ကြီးချုပ်ဂျွန်ဆန်ဟာလွယ်လွယ်နဲ့အရှုံးပေးတတ်သူတယောက်မဟုတ်တဲ့အတွက်ဒီရောဂါပိုးကိုအချိန်တိုတွင်းမှာပဲတိုက်ထုတ်ပြီးနိုင်ငံကိုပြန်ပြီးဦးဆောင်နိုင်မယ်လို့သူယုံကြည်ကြောင်းလည်းပြောပါတယ်။ American ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်အကူးဆက်ခံရသူပိုပြီးတိုးလာနေချိန်မှာပဲအနောက်လယ်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့ Wisconsin ပြည်နယ်မှာတော့Democratic Party ရဲ့သမ္မတလောင်းဖြစ်တဲ့ဝင်ရောက်ရှင်ပြိုင်မဲ့သူရွေးချယ်ဖို့မဲပေးပွဲကိုအင်္ဂါနေ့မှာကျင်းပပါတယ်။ဒီယောဂါပိုးကုဆက်ပြန့်နှံ့မှုကိုစိုးရိမ်တဲ့အတွက်မဲပေးမှုကိုပြည်내အုပ်ချုပ်ရေးမှုကဆိုင်းငံ့ထားခဲ့တာဖြစ်ပြီးအခုအင်္ဂါနေ့မှာကျင်းပဖို့ပြည်내တရားရုံးချုပ်ကပြန်လည်အတည်ပြုပေးလိုက်တာဖြစ်ပါတယ်။ယောဂါအကုဆက်ခံရမှာစိုးရိမ်တဲ့အတွက်မဲယုံတွေမှာလာရောက်လုတ်ကင်ပေးမယ်လို့ကတိပြုထားသူယာနဲ့ချီးပြီးမလာကြတာကြောင့်ပြင်းနဲ့တလွှားမှာဖွင့်ပေးနိုင်တဲ့မဲယုံအရေးအတွက်ကလည်းတိတိသားသားယော့နေနေတာပါပြင်းနဲ့ရဲ့အကြီးဆုံးမြို့ကြီးဖြစ်တဲ့ Milwaukee မှာလည်းမဲယုံပေါင်း180ဖွင့်ပေးဖို့အစီအစဉ်ချထားပေမဲ့၅ယုံသာဖွင့်နိုင်ခဲ့ပါတယ်
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12.13 ညာ5 kHz 40 kHz 43 ဟိုင်းဒိုမီတာ51 kHz 5895နဲ့ဟိုင်းလမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ရဲမထွန်မှာသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်မြန်မာနိုင်ငံက COVID-19 ဓာတ်ခွဲအတည်ပြုလူနာတွေကလူနာနံပါတ်4ဟာပထမဆုံးယောဂါပျောက်ကင်းသူဖြစ်လာခဲ့ပြီးနောက်ထပ်ဓာတ်ခွဲအတည်ပြုလူနာအမှတ်9ဟာလည်းဒီယောဂါပျောက်ကင်းမဲ့အလားအလာရှိနေတယ်လို့ကျွမ်းမကြီးဌာနကတာဝန်ရှိသူတူကပြောပါရယ်မန္တလေးကန်တော်နတီဆေးုံကအသက်33နှစ်အရွယ်လူနာနံပါတ်4ကိုဆေးုံကနေဆင်ခွင့်ပေးထားပြီးဖြစ်ပြီးနေပြည်တော်ပြည်သူဆေးုံကြီးကအသက်58နှစ်အရွယ်မျိုးသမီးလူနာနံပါတ်9ဟာလည်းဓာတ်ခွဲကန်းအဖြစ် negative ထွက်လို့နောက်တစ်ကြိမ်ဆစ်ဆေးထားတယ်လို့လည်းကျွမ်းမကြီးနဲ့အားကစားဝန်ကြီးဌာနညွှန်ကြားမှုချုပ်ဒေါက်တာတာထွန်းကျော်က VOA ကိုပြောပါရယ်ကျမရင်အားကစားဝန်ကြီးဌာနရဲ့နောက်ဆုံးထုတ်ပြန်ချက်အရမြန်မာနိုင်ငံမှာသေဆုံးသူတို့ပါဝင် COVID-19 ဓာတ်ခွဲအတည်ပြုခဲ့သူလူနာ22ဦးရှိပါတယ်။ဧပြီလ6ရက်ကနေ9ရက်အတွင်းစောင့်ကြည့်လူနာအသစ်ကတော့19ဦးတိုးလာခဲ့ပါတယ်။ COVID-19 ကြောင့်ထိခိုက်နေတဲ့အခြေခံလူဒန်းစားတွေကိုအစိုးရကစံစီထောက်ပံ့မဲ့အစီအစဉ်ကိုပြီးခဲ့တဲ့တရက်ကထုတ်ပြန်ကြေညာခဲ့ပါတယ်။လက်လုံလက်စားပုံမှန်ဝင်ငွေမရှိသူတွေကိုထောက်ပံ့ပေးသွားမှာဖြစ်တယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။တချိန်တည်းမှာပဲမြန်မာနိုင်ငံကအချင်းအောင်တွေမှာ COVID-19 ကပ်ရောဂါကူးစက်ပြန့်ပွားလာနိုင်တဲ့အန္တရာယ်ရှိတာကြောင့်အများပြည်သူလုံခြုံရေးကိုအန္တရာယ်မပြုတဲ့အကျဉ်းသားတွေကိုစစ်စစ်ရွေးချယ်လွှတ်ပေးဖို့နဲ့အချင်းအောင်တွေရဲ့ကပ်ရောဂါမဖြစ်ပေါ်အောင်ကြိုတင်ကာကွယ်ရေးတွေလှုပ်ဆောင်ပေးဖို့မြန်မာအာဏာပိုင်တွေထံမြစ်တာရက်ခံထားတဲ့ပူးတွဲကြေညာချက်တစ်စောင်ကိုအရက်ဖက်လူမှုအဖွဲ့အစည်းပေါင်း90ကျော်ကဧပြီလ6ရက်နေ့ရက်စွဲနဲ့ထုတ်ပြန်ခဲ့ပါတယ်ဆိုရဆက်ဆက်မှာတမရရဲ့လူချင်းချမ်းသာခွင့်အာဏာကိုထိထိရရအသုံးပြုလာတဲ့နေသူလက်ရှိအခြေအနေအောက်မှာနှစ်တကူလူချင်းချမ်းသာခွင့်ဟာအရင်နှစ်တွေကနဲ့မတူပဲအထူးပဲအရေးကြီးပါတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။တပြားယောဂကုသဆေး hydroxychloroquine ကိုပြပတင်ပေါ်မှုပိတ်ပင်ထားတာကိုအိန္ဒိယနိုင်ငံကအကန့်အသတ်နဲ့ပြန်လည်ခွင့်ပြုလိုက်ပါတယ်။ HCQ လို့ခေါ်တဲ့ hydroxychloroquine ကိုကိုရိုနာဗိုင်းရပ်စ်ကကူတာနိုင်ခြေရှိတဲ့ဆီအဖြစ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကရည်ညွှန်းပြောဆိုနေပေမဲ့အထောက်အထားခံရမှာတော့မပြနိုင်သေးပါဘူး။သမ္မတထရမ့်ကအိန္ဒိယဝန်ကြီးချုပ်နာရင်ဒရာမိုဒီနဲ့ပြီးခဲ့တဲ့သတင်းပတ်ကုန်ပိုင်းတုန်းကဖုန်းဆက်ပြောဆိုချိန်မှာဒီဆီကိုဇက်တိုက်တင်ပို့ပေးဖို့ပြောခဲ့တယ်လို့သမ္မတထရမ့်ကတင်းနာနီကဝါရှင်တန်ဒီစီမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသတင်းထောက်တွေကိုပြောပါရယ်။လက်ရှိအခြေအနေအရအိန္ဒိယနိုင်ငံအနေနဲ့ပါရာစီတမောနဲ့ hydroxychloroquine ဆေးတွေကိုအိန္ဒိယနိုင်ငံတွေနဲ့တခြားကိုရိုနာဗိုင်းရပ်စ်ကူးစက်မှုဒဏ်အဆိုးဆုံးခံရတဲ့နိုင်ငံတွေကိုအကန့်အသတ်နဲ့တင်ပို့ခွင့်လိုင်စင်ပြန်ချပေးဖို့ဆုံးဖြတ်ခဲ့ကြောင်းအိန္ဒိယနိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရအန်ဒူရာဆာရီဗတ်စတာဗာကပြောပါရယ်။ဖိလစ်ပိုင်နိုင်ငံမှာ COVID-19 ရောဂါတိုက်ဖျက်ရေးရှီတန်းကကူညီပေးနေတဲ့ကျန်းမာရေးဝန်ထမ်းတွေဟာလူတွေရဲ့အနောက်ရှက်ပေးတဲ့အန္တရာယ်နဲ့ရင်ဆိုင်နေရပါတယ်။တာဝန်ပြီးဆုံးလို့ပြန်တဲ့အချိန်မှာကျန်းမာရေးဝန်ထမ်းတွေရဲ့မျက်နှာကိုပုတ်သက်စေပါတဲ့စပြာရည်တွေနဲ့ပက်တာကရှိသလိုနောက်ကလိုက်နောက်ရှက်တာတွေလည်းရှိနေတာပါ။ကျန်းမာရေးဝန်ထမ်းတွေကတစင်ရောဂါပိုးကူးစက်မှာကြောက်လို့အိမ်ရှင်တွေကအိမ်ပေါ်ကပြင်ချတာတွေရှိသလိုပစကားစီးဖို့ညင်ပယ်ခံရတာစားသောက်ဆိုင်တွေကနှင်ထုတ်တာတွေလိုပြဿနာတွေနဲ့လည်းရင်ဆိုင်နေရပါတယ်။အခုလိုနှောက်ယှက်ဆက်စင်တာတွေကိုစုံစမ်းဖော်ထုတ်သွားမယ်လို့ဖိလစ်ပိုင်ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ပြည်ရမနီလာမှာ COVID-19 ရောဂါပိုးကူးစက်ခံရသူလူနာတွေနဲ့ကျန်းမာရေးဝန်ထမ်းတွေကိုနှောက်ယှက်ဆက်စင်တဲ့သူတွေကိုဒဏ်ငွေဒေါ်လာ100နီးပါးနဲ့ထောင်ဒဏ်6လချမဲ့အမိန့်ပြရန်ဖို့လက်တော်အတည်ပြုထားပါတယ်။သမရရော်ဒရီဂိုဒူတာတေးကလည်းအချိန်ပိုင်းနဲ့ပုံမှန်တာဝန်မကျတဲ့ကျန်းမာရေးဝန်ထမ်းတွေအပါအဝင်ကျမ၏ဝန်ထမ်းအလုံးအတွက်25ရာခိုင်နှုန်းအပိုဆောင်းလာစာတိုးမြင့်ပေးဖို့အမိန့်ကိုတနင်္လာနေ့ကအတည်ပြုပေးခဲ့ပါတယ်။ကျမ၏ဝန်ထမ်းတွေကိုနှောက်ယှက်ပေးနေတာတိခါမှမဟုတ်ဘူးလို့လည်းသူကပြောပါတယ်ခင်ဗျ။ကိုရိုနာဗိုင်းရပ်စ်ကယောဂအခြေတည်းကနေရောပါသက်သာလာနိုင်မဲ့တိုးတက်တဲ့အရေးလက္ခဏာတွေပြသလာတဲ့အတွက်ဥရောပအစုရှယ်ယာဈေးကွက်မှာရှယ်ယာဈေးနှုန်းတွေနှစ်ရက်စလိုက်တက်သွားခဲ့ပါတယ်။ London FTSE အညွှန်းငိမ်းနဲ့ပြင်သစ် CAC 40အညွှန်းငိမ်းက300ခန့်နှုန်းစီနဲ့Frankfurt DAX အညွှန်းငိမ်းက400ခန့်နှုန်းနီးပါးတက်သွားခဲ့ပါတယ်။အင်္ဂလိပ်အာရှဈေးကွက်မှာလည်းအလားတူတက်ရိပ်ပြခဲ့ပါတယ်။ကယောဂါကြောင့်ထိခိုက်နေတဲ့စီးပွားရေးကိုကြာခံပေးမဲ့ဒေါ်လာ990ဘီလီယံတန်ဖိုးရှိတဲ့အစိုးရရဲ့အစီအစဉ်ကိုဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကြေညာခဲ့ပြီးတဲ့နောက်အင်္ဂလိပ်မွန်လွဲပိုင်းမှာဂျပန်နီကေးအညွှန်းငိမ်းတွေနှစ်ရာခိုင်နှုန်းတက်ခဲ့ပါတယ်။မနေ့ကဟောင်ကောင်ဟန်ဆန်အစုရှယ်ကနှစ်ရာခိုင်နှုန်းနဲ့ဆိုကော့စပီအညွှန်းငိမ်းက 1.9 ရာခိုင်နှုန်းအတန်းနဲ့ဈေးပိတ်ခဲ့ပါတယ်။ဩစတြေးလျ S&P ASX အညွှန်းငိမ်းကတော့မဆူစလောက်ကျဆင်းသွားခဲ့ပါတယ်။မကြသေးခင်ရက်တွေအတွင်းစပိန်နဲ့အီတလီနိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူနဲ့သေဆုံးသူဦးရေတဖြည်းဖြည်းချင်းကျဆင်းနေတဲ့အပေါ်ရည်ရွယ်ချက်နဲ့သူတွေကသတိအတော်ထားပြီးအကောင့်ဘက်ကတုံ့ပြန်လာခဲ့ကြတာပါခင်ဗျာ
။
ဗရိုနီမနပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်အပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
COVID-19 ရောဂါထိန်းချုပ်ရေးအတွက်တကြံကာလအတွင်းအပြင်းမထွက်ဖို့တားမြစ်ထားချိန်မှာပုံမှန်ဝင်ငွေမရှိတဲ့အခြေခံလူထုတွေကိုစံစီစာစာရာတွေထောက်ပံ့မှာဖြစ်ကြောင်းနဲ့ဒီလကုန်အထိလျှက်စစ်ဓာတ်အားကားတွေကို150ယူနစ်အထိတင်းလို့ခွင့်ပေးမှာဖြစ်ကြောင်းတင်းလာနေကအစိုးရကကြေညာပါတယ်ဒီလိုကြီးညာလိုက်တဲ့အပေါ်ငွေကြေးတက်နိုင်သူတွေအနေနဲ့ယူနစ်150အတွက်တရစစ်ဓာအားကကိုအခမဲ့မရယူပဲအစိုးရကိုပြန်လည်ပေးလူကြဖို့လူမှုကွန်ရက်စာမျက်နှာတွေမှာလှုံ့ဆော်ဆောင်ရွက်နေတဲ့အကြောင်းတင်ပြမှာဖြစ်ပါတယ်။တရစစ်ဓာအားကကိုအစိုးရကိုပြန်လည်လှူဒန်းရေးအတွက်လူမှုကွန်ရက်စာမျက်နှာမှာတိုက်တွန်းနေသူတဦးဖြစ်တဲ့ရန်ကုန်မြို့လမ်းမတော်ကကိုစင်ကတော့သူ့အမြင်ကိုအခုလိုပြောပါတယ်
။ဟိုမတက်နိုင်တဲ့လူတွေပို့ကတော့ဝမ်းမြောက်စရာပေါ့တက်နိုင်တဲ့လူတွေဘုရားလဲဝမ်းမြောက်ပေမဲ့ကိုသုံးတဲ့ဥစ္စာလေးကို unit ဘယ်လောက်လဲ150ကိုငွေတွက်လိုက်တာ11,500လာမြေကြာเนาะအဲ့11,500ကတက်နိုင်တဲ့လူတွေဘုရားတော့ဒီလိုခက်ခဲနေရင်ဆိုင်နေတဲ့အချိန်မှာကျွန်တော်တို့တွေကစိုးရွားကိုကူညီပေးရမှာပေါ့ဒီ Facebook ရဲ့လုံလောက်ဘူးကြောင့်တော့လူတွေအားလုံးကတော့တော်တော်များများပါကြတယ်အားကြရကျွန်တော်တို့နှိစက်တဲ့လူတွေကလည်းလှူမှာပါပဲဘာမှလည်းအပန်းမကြီးဘူးလေ
ဒီလိုလှူဒန်းရမှာအစိုးအဖွဲ့လိုက်စူပေါင်းလှူဒန်းမှုစဉ်းစားခဲ့ပေမဲ့နောက်ဆုံးမှာတဦးချင်းကအစိုးရကကြေညာထားတဲ့ COVID-19 ကာကွယ်ထိန်းချုပ်ကူတာရေးအမျိုးသားအဆင့်ဘိုးကော်မတီဗန်ဆင်းမှာပဲထည့်သွင်းဖို့ဆုံးဖြတ်ကြကြောင်းလည်းပြောပါတယ်လျက်စစ်တအားကားတွေကိုပြန်လည်လှူဒန်းရေးအတွက်အမှုပညာအခမ်းအနားတွေမှာအစီအစဉ်တင်ဆက်သူအဖြစ်ဆောင်ရွက်တဲ့မောင်မောင်အေးကလည်းသူ့ရဲ့ Facebook စာမျက်နှာကနေလှုံ့ဆော်ထားပါတယ်မမောင်အေးကအစိုးရကအခုလိုအခမဲ့ပေးရင်ကိုဗစ်တိုက်ဖျက်ရေးအတွက်မလောက်ငားတဲ့ဘတ်ဂျက်ကပိုနှဲသွားမယ်။ဒါကြောင့်တစုံကူမတော့ပဲပြန်လှူဒန်းကြရင်မကောင်းဘူးလားလို့တင်ပြထားပါတယ်။ဒီအမြင်ကိုလာရှုမြို့ရှမ်းမြောက်ချယ်ရီမြေဓာတ်ပုံအတင်းကကိုကျော်စွာကထောက်ခံခဲ့တယ်လို့ပါဝင်လှူဒန်းကြဖို့လဲသူကအခုလိုပြောပါတယ်။
ကျွန်တော်တို့နိုင်ငံကတော့ဖွင့်လင်းပြောရင်တော့အများအားဖြင့်တော့အခြေခံလှူဒန်းမှုတွေအဓိကများပါလို့။ဒါတော့အားလေးကိုနိုင်ငံတော်ဆက်ကနေတက်နိုင်တာလေးတွေတန့်ပိုးပြီးတာကြောင့်ကျွန်တော်တကယ်ပဲဝမ်းသာတယ်။ဒီဖြစ်နေချင်တာတော့တက်နိုင်တဲ့လူတွေကလည်းဒါလေးတွေကိုနိုင်ငံတော်ရဲ့ဒီကျွန်တော် project မှာပေါ့လေအခုလုပ်နေတဲ့ COVID-19 နဲ့ပတ်သက်တဲ့ project မှာပြန်မျိုးမှသုံးလို့ရအောင်လို့တစ်ဖက်တစ်လမ်းလေးပြန်မျိုးမှလှူပေးတင်တယ်ပေါ့လေ။ပြန်မျိုးအစိုးရကတန့်ပိုးပြီးတာပေါ့လေ။ဒီတရားကိုဥပမာပြန်ဒီတောင်းကနေပြန်ပတ်ပို့လာရင်အိမ်ထောင်ပေါင်းတသိန်းနှစ်သိန်းသုံးသိန်းဖြစ်သွားအချိန်မှာဆိုရင်ပတ်စံနေရတော့ billion ချီပါကြီးကြာပြီ။ကျွန်တော်တို့အချိန်နဲ့အများကြီးဆိုးတဲ့လူထုတွေကိုကျွန်တော်ရောက်နေချင်တာ။
14ရက်အပြင်းမထွက်ရဘဲနေထိုင်နေရတဲ့သူတချို့ဟာစားတောက်ရေးအတွက်အခက်အခဲရှိတာတွေတွေ့ရကြောင်းနဲ့ဒီလိုလူတွေစီကိုပံ့ပိုးပေးဖို့လိုအပ်ကြောင်းလည်းဆက်ပြောပါတယ်။နိုင်ငံရေးလေးလာသုံးသပ်သူဦးမောင်မောင်ဆိုကတော့ COVID-19 အလွန်ကာလမှာလက်ရှိပြည်တွင်းကအလုတ်လက်မဲ့ဖြစ်ရသူတွေနဲ့ထိုင်းနိုင်ငံကပြန်လာသူတွေကိုအလုတ်ကင်ပြီးရေးဟာစဉ်းစားထားရမယ့်အချက်ဖြစ်တယ်လို့ထောက်ပြပါတယ်
။စီးပွားရေးကတ်နဲ့အလုတ်လက်မဲ့ဖြစ်တဲ့လူကများနိုင်မယ်ထင်တယ်။ဒီကဘာလုံးဆိုင်ရာ CYA နဲ့ဆက်ပြီးဗမာပြည်ကမဖြစ်မနေထိတော်မယ်ဆိုတဲ့ဟာကတော့ကျွန်တော်တို့ကကျုံးနေရပြီပေါ့ဗျာကျွန်တော်တို့ဗမာပြည်ကလုံလုံသန်းချီပြီးလုံလုံခိုင်းပေါ့ဗျာအဲ့ဒါငါလည်းပဲဦး April 15ရက်နေ့နောက်မှပြန်လာပါလို့ပြောတဲ့ခါမှာဘလောက်ပြန်လာမလဲဆိုတော့ကျွန်တော်ခမန်းလို့မရအောင် CYA နဲ့ပတ်သက်ပြီးတော့ဒီလောက်လူအများကြီးအလုံးလက်မဲ့ဖြစ်လာတဲ့အချိန်ဒီမှာဒီဓာရီနဲ့ပတ်သက်ဘလို့ဖြစ်ရှင်းမလဲဆိုတဲ့ပြဿနာပေါ့နော်ဒီရှိပြဿနာကိုတော့ကျွန်တော်တို့စဉ်းစားပြီးတော့ပြင်ဆင်ထားဖို့လိုလိမ့်မယ်လို့ထင်တယ်
COVID-19 ရောဂါကာကွယ်ထိန်းချုပ်ကူတာရေးနဲ့ပြန်လည်ထူထောင်ရေးဆောင်ရွက်ရချိန်မှာပြည်တွင်းမှာဖြစ်ပွားနေတဲ့စစ်ပွဲတွေကိုရပ်ဆိုင်းပြီးအသုံးစရိတ်တွေရှော့ချဖို့လိုအပ်ကြောင်းလည်းဦးမောင်မောင်ဆိုကပြောပါတယ်။လောလောဆယ်မှာတော့အစိုးရက COVID-19 ရောဂါတိုက်ဖျက်ရေးအတွက်အမျိုးသားအဆင့်ဘိုးကော်မတီနဲ့ရေးပေါ်တုံ့ပြန်ရေးကော်မတီတို့ကိုဖွဲ့စည်းဆောင်ရွက်နေတယ်လို့ COVID-19 ကြောင့်ဖြစ်ပေါ်လာနိုင်တဲ့စီဘွားရေးတရားမှုပေါ်ကုစားရေးလုပ်ငန်းကော်မတီတရက်ကိုလည်းဖွဲ့စည်းဆောင်ရွက်နေပါတယ်။ကျွန်တော်မိုးစော်ပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
။နိုင်ငံတော်ကလာမယ့်10ရက်နေ့ကစပြီးအခြေခံလူဒန်းစားတွေကိုစံစီထောက်ပံ့မဲ့အစီအစဉ်အတွက်အခြေခံဝင်ငွေမရှိတဲ့သူတွေစရင်ကိုတိုင်းနဲ့ပြည်နယ်တွေမှာ2ရက်အတွင်းကောက်ခံပြီးဘိုးအစိုးရစီကိုပို့ဖို့စီစဉ်ထားတာကိုပြောပြပြီးသွားပါမယ်။နိုင်ငံတော်ကလာမယ့်10ရက်နေ့ကစပြီးအခြေခံလူဒန်းစားတွေကိုစံစီထောက်ပံ့သွားမယ်လို့မနေ့ကထုတ်ပြန်ကြေညာခဲ့တာပဲဖြစ်ပါတယ်ဒီလိုကြေညာခဲ့ပြီးတဲ့နောက်မှာတော့တိုင်းဆိုးရတွေလွှတ်တော်ကိုယ်စားလှယ်တွေနဲ့ပရာဟိတအဖွဲ့တွေဆွေးနွေးတိုင်ပင်ခဲ့တဲ့အကြောင်းပဲခူးတိုင်းဒေသကြီးစီမံကိန်းနဲ့ဗန္နာယီဝန်ကြီးဦးညွှန်ရွှေကပြောပြပါတယ် အထူးသဖြင့်ဝင်ငွေနည်းတဲ့လက်လုပ်လက်စားတွေကိုကူညီဖို့ရည်ရွယ်ထားတဲ့အကြောင်းလေးသူကပြောပါတယ
်။ဘာဝင်ငွေမရှိတဲ့လူတွေကျွန်တော်တို့စီးရပါတော့။ဘာဝင်စီးရမရှိဘူးဆိုတော့ကျွန်တော်တို့ဝင်ဖို့ဝင်နာသူတွေဝင်နာနေပါတော့။အဲစိတ်ကအလုပ်သွားရကြတယ်သူတို့ကစိတ်ယုံပိတ်တဲ့သူတွေသူတို့တက်နေတော့ပြေးထားပြီးလက်ရှိ။အဲအဲ့ဒါကြီးတော့ဆက်တယ်ကျောင်းပြရတဲ့လေလုံးလေးစားဖို့ဒုရဂါရီကိုဆိုင်ကားကပါလို့ဒါပေါ်လည်းဘာပယံလို့တော့ပြောကိုဒီပေါ်ပုတ်ဆက်တော့ပါတော့ရောင်းကိုဒီပေါ်ဒီကျဆက်ကြရီဆွဲတယ်လူကြီးအဲအဲ့ဒီလူဆိုရင်ပေါ်ဒေးစီကိုဒီလုံးပါဒေးစားရရတဲ့ဒီဘကြရဲအောင်ပြေတော့ပြေတယ်ကျွန်တော်အေတော်ကြီးရှိပြီဖြစ်စီရှိပြီဖြစ်စီကျွန်တော်တို့ရက်ွက်စားပါတယ်ဒီဆက်ရဲ့အားလုံးဘောဘီတော့ပေါ့ဘူးဒီနေ့ပဲကျေးဇူးပေးတယ
်အိမ်အောင်စုတစုစီကိုဆန်ရှစ်ပြီးစီ90တာပဲတပိတ်တာအပါဝင်စားတောက်ကုံ9မျိုးကိုထောက်ပံ့ပေးသွားမှာပါအခြေခံလူတန်းစားလက်လုံလက်စားဆိုတဲ့ဆန်ကိုတော့နိုင်ငံလုံးအတိုင်းတာနဲ့ဘလို့သတ်မှတ်မလဲဆိုတာရှင်းရှင်းလင်းလင်းမရှိသေးပါဘူးလက်တလောစီစဉ်မှာတော့လက်လုံလက်စားတွေပုံမှန်ဝင်ငွေမရှိသူကြာပန်းလုပ်သမားတွေကိုထောက်ပံ့သွားမှာဖြစ်ပြီးပုံမှန်ဝင်ငွေရှိသူနိုင်ငံဝင်တဲ့ပုဂ္ဂလိကဝန်ထမ်းတွေမပါဘူးလို့အစိုးရတာဝန်ရှိသူတွေကပြောဆိုထားပါတယ်။လက်ရှိမှာတော့ရက်ကျေးအုပ်ချုပ်ရေးတွေအနေနဲ့တဆင့်ဒီစည်းရင်းတွေကိုကောက်ယူဖို့စီစဉ်ထားတယ်လို့ရန်ကုန်တိုင်းဒေသကြီးအင်းစိန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ကိုဝေဖြူဟန်ကပြောပါတယ
်။ဒီနေ့ကျွန်တော်တို့မြို့နယ်မှာဆိုတဲ့ဆပြီးတော့စည်းရင်းကောက်နေပါပြီ။ကောက်ပြီးလို့ရှိရင်အဲ့တက်လာတဲ့လူကြီးစည်းရင်းပေါ်မှာမူတည်ပြီးတော့မှကျွန်တော်တို့ကမနေ့ဖြန်ညနေဒီရုံဖွင့်ချိန်နောက်ဆုံးထားပြီးတော့ပေါ့ဗျာ။အဲ့ဒါတွေကိုတက်ဆိုင်ရခရိုင်စင်တိုင်းစင်အကုန်လုံးစည်းစည်းပြန်ပြီးတော့မှနိုင်ငံတော်ကနေပြီးတော့ဒီပေါ်မှာတက်လာတဲ့သူမျိုးနဲ့လိုက်ဒီအင်တာဗျူးပုံမှန်ပို့ပြီးပြသူတို့ဆက်ပြီးစီမံခန့်ခွဲမှာပေါ့နော်။အဲနဲ့အပိုင်းတော်နိုင်ငံတော်ကနေဘလို့ပုံစံနဲ့စီရင်ကိုပို့ပေးမလဲဆိုတော့ကျွန်တော်တို့လည်းမသိသေးဘူး။တော်တော်ဆိုတော့ကျွန်တော်တို့လိုညွှန်ကြားချက်အရတော့ပုံမှန်ငွေမရှိခြင်းငယ်လူလန်းစားဆင်းပြုစုပါဆိုတော့ကျွန်တော်တို့ကချပေးထားတဲ့ခေါင်းစဉ်လေးတွေပေါ့။ခေါင်းစဉ်လေးတွေအကျုံးဝင်တဲ့သူတွေကိုတော့ပူဇော်ပေးပြီးတော့ကောင်းနေရမျိုးတွေကျွန်တော်လုပ်နေပါပြီ
။အိမ်အောင်စုတွေမှာဝင်ငွေရှိမရှိဆိုတာကိုရက်ကျေးအုပ်ချုပ်ရေးတွေကစီစီရမှာဖြစ်ပါတယ်။ဒီလိုထောက်ပံ့ရမှာမတမာမှုတွေမဖြစ်အောင်လဲစီစဉ်သွားမယ်လို့တာဝန်ရှိသူတွေဘက်ကပြောဆိုထားပါတယ်။အခြေခံလူတန်းစားတွေကိုစားနပ်ရိက္ခာကူညီထောက်ပံ့ပေးဖို့စီစဉ်ဆောင်ရွက်နေတဲ့ H2M Prahita အဖွဲ့ကကူညီညီကတော့တိကျတဲ့သတ်မှတ်ချက်တွေနဲ့အစိုးရဘက်ကနေကူညီပံ့ပိုးတာတွေလှုပ်ဆောင်ပေးစီခြင်းတယ်လို့ဆိုလိုက်ပါတယ်။
ဟုတ်ကဲ့ဟိုအခုလက်ရှိအစိုးရစီစဉ်တဲ့ကိစ္စတွေကတော့လေသူတို့စီကံသတ်မှတ်ချက်တွေကအများများတယ်အများများတယ်ဆိုတဲ့အခါကျတော့ဒီလက်လုံးလက်စားရဲ့အတိတ်ပဲဖွင့်ဆိုမှုအပေါ်မှာကဥပဒေထားဆွေးနွေးနေရရှိတယ်ဗျာဒီမှာကဟိုအချက်ချစူပါရင်းမျိုးဖြစ်တဲ့အပေါ်မှာဟာလာဆက်ယုံအလုံးယုံဈေးဆိုင်ကုမ္ပဏီအဲ့ဒါတွေမှာအလုံးလာလုံးတဲ့ဝန်ထမ်းတွေအများကြီးရှိတယ်အများကြီးရှိတဲ့အခါကျတော့အဲ့ဒီအချက်တွေနဲ့သူကသတ်မှတ်ထားတဲ့အချက်တွေကအဲ့ဒီတိတ်လာရောကြီးတွေမရှိဘူးကနော်ဆိုလူသားသားအစုံရှိတယ်ဗျာအချို့မှာဟိုမတန်မဆွမ်းနေရှိတယ်ကျမကြီးမကောင်းတဲ့လူတွေတကြီးတွေကိုရှိတယ်အဲ့လိုလူတွေကဒီအစိုးရရဲ့ဟိုသတ်မှတ်ချက်တွေမှာတချို့အကျုံးဝင်တယ်တချို့အကျုံးမဝင်ဘူ
းလာမယ့် April 10ရက်နေ့ကနေ19ရက်နေ့အတွင်းကျမကြီးကိစ္စနဲ့စာနယ်ရိက္ခာဝယ်ယူတာကလွဲပြီးအပြင်းမထွက်ဖို့ဝန်ထမ်းတွေကိုနေရမပြန်ဖို့အစိုးရဘက်ကညွှန်ကြားထားပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကတော့ COVID-19 ရောဂါကြောင့်ကြုံလာရမယ့်စီးပွားရေးထိခိုက်မှုတွေကိုအနည်းဆုံးဖြစ်အောင်စီမံထားပြီးအလို့အဆုံးလုပ်ငန်းတွေကိုချင်းငွေပေးတာမျိုးအလုပ်သမားတွေကိုလုပ်ခပေးနိုင်အောင်စီစဉ်တာမျိုးတွေမကြခင်ကပဲပြောဆိုထားပါတယ်ရှင်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းကိုပေးပို့နေတာဖြစ်ပါတယ်
။မဲဆုံမြို့ထုံထောင်းရက်ကွက်ကရမကင်းဆက်ရုံဟာလုံသားဥယျာဉ်ထောင်ကနန်းရှိပြီးအလုံသမားတွေအတွက်ဥပဒေပါလုံအားကတွေမပေးတာတွေအလုံတွေရှော့ချဖြစ်တာတွေတခြားစက်ရုံကိုပြောင်းရွှေ့ကုန်တာတွေကြောင့်လုံတက်ရင်လုံသား200လောက်ပဲကျန်တော့တာပါအခုအခါမှာတော့စက်ရုံလုံသားတွေအတွက်အလုံပေးစရာမရှိတော့လို့အလုံသမားဥပဒေအရလုံအားကရဲ့85ရာခိုင်နှုန်းကိုပေးနေတာကတော့200,000ခန့်ရှိပါပြီအခုအခါမှာတော့အလုံယုံပိတ်လိုက်ပြီးလို့ရုတ်တရက်ကျင်ညာပြီးမတန်တဆနင်းနာကြီးပဲပေးတယ်လို့ဆိုပါတယ်ဒီအချိန် COVID-19 အရေးပေါ်ကာလမှာအလုပ်ပိတ်ရုံသာမကသူတို့နေထိုင်နေတဲ့စက်ရုံတွင်းကနေရာကနေမောင်းထုတ်မှောက်ကိုစိုးရိမ်နေကြအောင်ရမကင်းစက်ရုံကအလုပ်သမားကောင်းဆောင်ကိုကျော်စီရကပြောပါတယ
်ကျွန်တော်တို့စက်ရုံပိတ်လိုက်ပြီးဒီ85ရာခိုင်လုံးလည်းမပြီးတော့ဘူး85ရာခိုင်လုံးမပြီးတော့ပါနဲ့စက်ရုံကိုတရားဝင်ပိတ်လိုက်ပြီးရိုးကြီး9တင်းပေးတယ်စက်ရုံပိတ်လိုက်ပြီးတဲ့နောက်150တွေပါလည်းမပြီးတော့ဘူးတဲ့ဒီယူတာပေါ့မန်နေဂျာလည်းအခုကျွန်တော်တို့ပြောတာကကျိုးစားပေးတယ်ပေါ့ဒါပေမဲ့အရှင်မပြေတော့ကျွန်တော်အလုပ်သမားတွေကလည်းတိုင်ကျင်တာတိုင်လို့ရှိနေလို့တော့ပေါ့နော်လိုအပ်တဲ့ဟာတွေရှိရင်တော့သူ့ပြောပေါ့သူ့ကိုညီပေးမယ်ဆိုတော့မန်နေဂျာအဲ့လိုပြောတယ်ကျွန်တော်တို့သွားပြီးရင်ကျွန်တော်တို့ကိုသူကတလားကြွတင်ပြီးတော့အကြောင်းကြားခြင်းလည်းမရှိဘူးပိတ်တာကိုအခုမှသူကဆက်ပြီးတော့ပိတ်တယ်လို့သူပြောတဲ့အတွက်ကျွန်တော်တို့ကဒီနေရာဆွေးပြော နိုင်ပါတယ်ကြာကျွန်တော်တို့ကတနားလောက်တော့ကျွန်တော်တို့ဟိုတောင်းပါဘောနော်ဒီဘူးထိုင်ဖို့အတွက
်ဒီစက်ရုံဟာထိုင်းဥပဒေပါလိုအပ်ခါကြီးမပေးတာကြောင့်ပြီးခဲ့တဲ့ဖေဖော်ဝါရီလကအလုသမားကာကွယ်စောင့်ရှောက်ရေးဖွဲ့တွေကလာရောက်စစ်ဆေးမှုတွေကိုခံခဲ့ရပါတယ်အခုချိန်မှာတော့အလုသမားတွေအနေနဲ့အလုသမားကာကွယ်စောင့်ရှောက်ရေးအဖွဲ့တွေကိုတွားရောက်တိုင်ကြားနိုင်ဖို့ကရုံးနေပိတ်နေချိန်မှာအခက်အခဲရှိတယ်လို့လည်းရောင်ကြီးဥလုသမားအဖွဲ့ရဲ့တာဝန်ရှိသူတဦးဖြစ်တဲ့မတ်တူစားကပြောပြပါတယ
်ဒီ COVID-19 ဖြစ်နေတဲ့ကာလမှာရုံးတွေကလည်းတိတ်တယ်ပြီးတော့အပြင်ရုံးဖွဲ့စည်းတွေကလည်းလက်မခံတဲ့အခါကျတော့သူတို့ကိုစက်ရုံနဲ့မောင်းထုတ်လိုက်လို့ရှိရင်သူတို့နေစရာခက်ခဲရှိမှလည်းဆိုးရယ်ပေါ့နော
်ဒီစက်ရုံမှာနှစ်ရှည်အလုပ်လုပ်နေကြတဲ့အလုပ်သမားတွေလည်းအများအပြားရှိနေပါတယ်နေ့နာကြီးပေးမယ်ဆိုရင်လုံးသက်လိုက်နေ့နာကြီးတွေပေးရမှာပါအခုပေးတဲ့နေ့နာကြီးဟာလူတဦးကိုဘန်းဝင်2000ကျော်လောက်သာရမှာမို့အလုပ်သမားတွေကလက်မခံကြပါဘူးထိုင်းနိုင်ငံမှာပြီးခဲ့တဲ့နှစ်ကစလို့အခု COVID-19 ကပ်ရောဂါဖြစ်နေတဲ့အချိန်ထိစက်ရုံမောင်း1000ကျော်ပေးပေးလိုက်ရတာဖြစ်ပြီးလောကမပေးနိုင်ပဲဒေဝါလီခံလိုက်ရတဲ့စက်ရုံတွေလည်းရှိနေပါတယ်စက်ရုံတွေမှာအလုပ်လုပ်နေကြတဲ့မြန်မာလူသမားတွေမှာလည်းလောကနှစ်နာတာတွေနေရပြန်ရတာတွေလည်းရှိနေပါတယ်အခုအခါမှာတော့စက်ရုံတော်များများမှာစီးပွားရေးလုပ်ငန်းအဆင်မပြေမှုတွေကြောင့်လုံသားငားရမ်းမှုတွေရှော့ချတာတွေလုပ်လာတာပါထိုင်းနိုင်ငံထဲမှာမြန်မာလူသား300နဲ့မနဲ့အလုပ်လုပ်ကင်နေကြတာဖြစ်ပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
လူသိန်းနဲ့ချီပြီးတော့ခိုးလုံနေထိုင်တဲ့ဘင်္ဂလားဒေ့ရှ်ကရိုဟင်ညာဒုက္ခသည်စခန်းတွေထဲကိုဗစ် -19 ကပ္ပကတ်ရောဂါကူးစက်ပြန့်နှံ့လာမှာကိုဒုက္ခသည်တွေရောကုလသမဂ္ဂပါဝင်နိုင်ငံတကာကူညီပေးရေးအဖွဲ့တွေကစိုးရိမ်မှုတွေမြင့်တက်လာနေတဲ့အကြောင်းတင်ပြပေးကြပါမယ်။ရခိုင်ပြည်နယ်ကနေထွက်ပြေးတိမ်းရှောင်သွားကြတဲ့တိမ်းချီတဲ့ရိုဟင်ညာမွတ်စလင်တွေခိုးလုံနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့ကြုံရမယ်ဆိုရင်အန္တရာယ်ကြီးမားတာကြောင့်ကပ္ပကျန်းမာရေးအဖွဲ့ WHO ကိုဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR စတဲ့ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ဒုက္ခသည်ဆိုင်ရာကူညီပေးနေတဲ့နိုင်ငံတကာ NGO အဖွဲ့တွေကကျန်းမာရေးပညာပေးလုပ်ငန်းတွေကိုတိုးမြှင့်ဆောင်ရွက်နေပါတယ်လို့ဒုက္ခသည်တွေကပြောပါတယ်။အခုချိန်ထိကတော့ရိုဟင်ညာဒုက္ခသည်စခန်းတွေနဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုရှိသူအဖြစ်အတည်ပြုထားသူမရှိသေးပေမဲ့တိမ့်နဲ့ချီတဲ့ဒုက္ခသည်တွေကြာကက်ရောဂါဖြစ်မှာစိုးရိမ်နေကြပါတယ်။အထူးသဖြင့်ကတော့ကိုဝင်ဆောင်မိခင်တွေတက်ကြီးရွယ်အိုတွေနဲ့လူမမဲကလေးငယ်တွေအတွက်စိုးရိမ်နေတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအနီးဘာလူခါလီဒုက္ခသည်စခန်းတွေရိုဟင်ညာဒုက္ခသည်ဥယီဆလန်ကပြောပါတယ်
။ဘူလော်လစ်တွေကကိုဗစ် -19 ရောဂါအကြောင်းကိုလူတွေကအတူကိုယူဆိုင်စောင့်ကြည့်နေပါတယ်ခင်ဗျာ။ဒီရောဂါတွေကုသမလောင်အဒီကသူတို့ကအယုံဆိုင်နေထိုင်ကြပါတယ်ခင်ဗျာ။ကျွန်တော်တို့ကဂျူတင်ပြီးတော့တောင်းဆိုရင်ဒါကတော့နိုင်ငံတကာအဖွဲ့အစည်းနဲ့အဘာချက်မရအဖွဲ့ WHO ကိုကြိုတင်တာခွေတဲ့အနေနဲ့ဒီမှာဒီကားတဲ့ဒုက္ခတွေစခန်းမှာချက်မရဝန်ထမ်းများနဲ့ဆေးဝါးပစ္စည်းတော့ချက်မရပိုင်းဆိုင်ရာတောင်းဆိုကိရိယာတွေကိုကြိုတင်တာရှိဖို့အတွက်ကျွန်တော်တို့ကအဓိကတောင်းဆိုနေတာပါအခေတို့ဒီဒုက္ခတွေစခန်းတွေမှာပြပလာနေစီးတည်နိုင်ဖို့လမ်းကြောင်းမရှိသလိုဖြစ်သွားမှာကိုအတွဆုံးနေပါတယ်ခင်ဗျာတကြီးရောနဲ့တော့ကိုဝင်ဆောင်မိခင်တွေကဒီအဲဒီမှာရှိနေကြတယ်ကုလသမဂ္ဂအဖွဲ့အစည်းကနေဖွင့်လှစ်ကြတယ်စေရင်စက္ကန့်တွေကိုသူတို့ကအချိန်တိုင်းမှာတွားရောက်ပြတ်သားနေတာကိုတွေ့ရပါတယ်ခင်ဗျာ
လက်တလုံးမှာတော့ဒုက္ခသည်စခန်းတွေထဲမှာဘာသာရေးဝိပုစုတောင်းပွဲတွေအပါအဝင်လူစုလူဝေးတွေကိုတားမြစ်ထားပြီးဘာသာရေးကျောင်းတွေနဲ့စာသင်ကျောင်းတွေကိုလည်းပိတ်ထားပါတယ်လက်မကြခဏဆေးဖို့ပါဝင်တကူရေတရှိရေးအလေးထားကြဖို့နာမကျန်းဖြစ်လာရေးအမြန်ဆုံးဆေးရုံဆေးပေးကန်တွေကိုအကြောင်းကြားဖို့ညွှန်ကြားထားတယ်လို့လည်းဥယီဆလန်ကပြောပါတယ်
။ဒီလိုတဲ့အဆိုရောနောက် WHO အဲကမ္ဘာ့ကျန်းမာရေးအဖွဲ့ကနေကျန်းမာရေးအတိုးပညာပေးအစီအစဉ်နဲ့လူတွေရေကလိုင်းနာဆောင်ရဖို့အတွက်မှာကြားတာအတိုင်းဒုက္ခသည်များကလည်းလိုင်းနာဆောင်ရနေပါတယ်ခင်ဗျာ။ဒုက္ခသည်စကားအသီးသီးတိုင်းမှာလုံးနေကြပါတယ်ခင်ဗျာ။လူရရလူစုလူဝေးမလို့ကြဘူးနောက်စာတင်ကြောင်းတွေအကုန်လုံးဖိတ်ကြရတယ်နောက်ဈေးဆိုင်တွေလည်းအကုန်လုံးဖိတ်ကြပါတယ်လက်ကိုဆက်ချနဲ့စင်ကြောင်းဆိတ်ကြဖို့ညွှန်ကြားတာပါတယ်နောက်မြန်မာကိုခေါ်အားကောင်းဖို့တော်လကောင်းနောက်မတ်စက်စင်ဖို့တော်လကောင်းအဲ့လိုညွှန်ကြားတာပါတယ်ခင်ဗျာကျွန်တော်တို့ဒီလိုဒုက္ခတွေဘဝမှာရှားရှင်းမနေရအောင်အများဆုံးဆုံရဖို့ဘဝအတွက်ကျွန်တော်တို့ကအလျက်နဲ့တောင်းဆိုခြင်းပါတယ်ခင်ဗျာ
ဒုက္ခသည်တွေအနေနဲ့နေရရင်ကိုပဲအမြန်ဆုံးပြန်ကျင်တယ်လို့ပြောပါတယ်။ဒါပေမဲ့လည်းလက်တလောမှာတော့နေရရင်ပြန်နိုင်မှုအလားအလာတွေကလည်းတိတ်မကောင်းလှပါဘူး။ရခိုင်ပြည်နယ်ကလက်တလောအခြေအနေနဲ့ပတ်သက်လို့ကမန်မျိုးသားတိုးတက်ရေးပါတီရဲ့ဒုက္ခထဦးတည်ဝေကအခုလိုပြောပြပါတယ
်။ဟုတ်ကဲ့လုံးလုံးပဲအနေထားမှာတော့ရခိုင်ပြည်နယ်မှာကစစ်ပွဲတွေလည်းဖြစ်နေတဲ့ကာလတစ်ခုဖြစ်နေတယ်။နောက်တစ်ခါသက္ကပါလုံးရဆိုင်နေရတဲ့ဒီ COVID-19 ဒီရောဂါကပ်ပြီးနဲ့လည်းသူတွေ့နေရတဲ့အခြေအနေတွေမှာတော့လာဖို့အနေထားကိုဘယ်လိုစဉ်းစားနေနေလဲ။နောက်ရခိုင်ပြည်နယ်မှာကျွန်တော်တို့ဆေးပိဒုက္ခတွေကလည်းရင်ဆိုင်နေရတဲ့ပြဿနာတွေကလည်းအများကြီးကျွန်တော်တို့ရခိုင်မှာလည်းဒီလိုတိုင်းတာနဲ့ကျွန်တော်တို့ဒီညွန်ပြထားတာတွေရှိပါတယ်။နောက်တစ်ခုကကျွန်တော်တို့လောလောဆယ်ဒီတရက်နေ့ကနေစကူအထိကိုလည်းဒီအိမ်မှာပဲနေကြဖို့ပေါ့နော်။ဒီ COVID-19 ကိုစတင်တော့တာရှိဖို့ပြီးဒေါင်းလုဒ်တဲ့ဘောပေါ့အခုတောင်စင်တာဝင်ပြီးတော့ကိုယ့်အိမ်မှာပဲကိုနေကြဖို့ဆိုပြီးတော့ညွှန်ကြားထားတာတွေရှိပါတယ
်ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်ခံထားတဲ့မြန်မာအစိုးရဘက်ကတော့ဒီဒုက္ခသည်တွေပြန်လာရေးစီစဉ်နေပေမဲ့လည်းအခုလိုမျိုးလူသိမ်းနဲ့ချီပြီးနေထိုင်တဲ့ရိုဟင်ဂျာဒုက္ခသည်တွေတဲ့ဖြစ်ပွားလာမဲ့ကမ္ဘာကယောဂအန္တရာယ်ကိုကုလပါဝင်နိုင်ငံတကာအဖွဲ့အစည်းတွေလူခွင့်ရေးအဖွဲ့တွေဘက်ကစိုးရင်တကြီးဖြစ်နေကြတာပါကျွန်မစုမုံကဆက်သွယ်မေးမြန်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင
်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားဒီမင်းနဲ့ချင်းမြင့်နဲ့ပလက်ဝါမြို့နယ်မှာတိုက်ပွဲဖြစ်ပွားခဲ့ပြီးစီရီပရိပခကြားရခိုင်ပြည်နယ်မင်းပြားမြို့နယ်ဖားပြော်ရွာမှာအိမ်ခြေတွေမိလောင်ခဲ့တဲ့အကြောင်းတင်ဆက်ပေးသွားမှာပါချင်းမြင့်နဲ့ပလက်ဝါမြို့နယ်သုံးမှန်ကျော်ကွာဝေးတဲ့ရခိုင်ရက်ွက်ထင်းတေချောင်းရေတခွန်တောင်ကုန်းမှာဒီမင်းနဲ့ပိုင်းမှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကန်ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ပလက်ဝါမြို့ခံသူကပြောပါတယ
်ချင်းနေတဲ့တန်ပင်ချောင်းရေတခွန်အောက်ပေါ့ပလက်ဝါမြို့ရခိုင်ရက်ွက်တပ်တရကြားတိုက်ပွဲရတော့ကြိုကြဲကြပြီးနေရတော့ခုလေခဏနဲ့ရလိုက်ခဏနဲ့ပြင်ပြလိုက်ခဏနဲ့တော့မလုံးထူလိုက်အဲ့လိုမျိုးပဲခုပဲနေရင်လည်းဟိုလာလို့ကြည့်ပြီးမှပြန်ကြတာလည်းများကြီးကြည့်တယ်
တိုက်ပွဲဖြစ်စဉ်တွင်မြန်မာစစ်တပ်ဘက်ကရဟတ်ရင်နဲ့ဖြစ်ခတ်ခဲ့တယ်လို့လည်းဒေတာခန်တွေကဆိုပါတယ်။ရခိုင်လက်နက်ကိုင်အဖွဲ့ပြောခွေရခိုင်တုခကတော့ဒီကနေ့ပလက်ဝါမြို့နယ်ဘက်မှာတိုက်ပွဲနှစ်ကြိမ်ဖြစ်ပွားတယ်လို့ဆိုပါတယ်
။ဒီနေ့ဧပြီလ9ရက်မနေ့9နာရီ40ကနေ7နာရီ15တီပေါ့နော်ပလက်ဝါမြို့ရဲ့တောင်ဖက်ဒီမီတာ1000လောက်အကွာမှာရှိတဲ့တောင်ကျိုးမှာဒီ35မိနစ်ကြာလောက်ဒီရန်သူတပ်ရင်းတင်းနဲ့ကျွန်တော်တို့ဒီရခိုင်တပ်တို့တပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့တာရှိတယ်။အဲဒီမှာရန်သူဘက်ကတော့အထိခိုက်အကျဆုံးတွေတော့ရှိတယ်။နောက်တနေရာကတော့ဒီပလက်ဝါမြို့နယ်လောင်ကရူးရွာရဲ့ရှစ်တောင်ဖက်ဒီ1ကီလိုမီတာအကွာပေါ့နော်ဒီကလဒန်မြို့ရဲ့အရှိဘက်ကမ်းမှာရှိတယ်။ဒီပလက်ဝါတရားဆောင်နေတဲ့ဒီရန်သူတရင်တရင်နဲ့တိုက်ပွဲဖြစ်တာရှိတယ်။အဲ့ဒီတိုက်ပွဲမှာတော့ရန်သူဘက်ကနေမြင်းမြင့်5ဦးကြာဆုံးတာ။ရန်သူ Jet Fighter တစ်စီးကဒီ Rocket တွေစေတနာတွေနဲ့နေပြီးတော့3ချိန်လောက်လာရောက်ပြီးတော့ပြစ်ခတ်တာရှိ
တယ်။ပလက်ဝါမျိုးတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်လို့တမတော်သတင်းမှန်ထုတ်ပြန်ရေးအဖွဲ့ကိုဆက်သွယ်မေးမြန်းရမှာ၎င်းတို့မသိရှိသေးကြောင်းပြောပါရစေ။ဒီကနေ့ပလက်ဝါမြို့နယ်တွင်ဖြစ်ပွားတဲ့တိုက်ပွဲမှာမြန်မာစစ်တပ်ဘက်ကထိခိုက်မှုများတယ်လို့အေအေဘက်ကပြောဆိုနေပေမဲ့တီးခြားတည်မပြုတ်နိုင်သေးပါဘူး။အလားတူရခိုင်ပြည်နယ်ဘက်မှာလည်းစစ်ရေးသိမ်းမှမှုတွေရှိနေသေးပါ။တနင်္လာနေ့ညပိုင်းကစစ်ရေးပြည်ပကကြားမင်းပြားမြို့နယ်ဖားပြော်ကျေးရွာအိမ်ခြေတွေမိလောင်သွားတယ်လို့ရွာသားသူကပြောပါရတယ်
။ဖားပြော်ရွာမိရှုတဲ့ညနေကလေအိမ်ခြေ30လောက်ပါသွားတယ်ပြောတယ်။လောင်တကားတော့သူတို့ပြောဆိုင်တာပေါ့။သူတို့ဒီနေရာမှာရှိနေတာပေါ့။
ဖားပြော်ရွာကိုမြန်မာစစ်တပ်ကမီးရှို့ထားတယ်လို့ဒေသခံတွေကစွပ်စွဲပြောဆိုနေကြတာပါ။တခြားဖားပြော်ရွာသားသူကတော့
ဖားပြော်ရွာမနေ့ကစစ်မရှိဘဲနဲ့စစ်သားတွေကမီးရှို့လာရွာပေါ့။ညနေပိုင်း9နာရီခွဲလောက်က
သမရသတင်းမှထုတ်ပြန်ရေးဖွဲ့တွင်မူဘုံမှုချုပ်စွန်မင်းထွန်းကတော့မင်းပြမြို့နယ်တွင်ဖြစ်ပွားတဲ့စစ်ရေးချင်းတွေကိုမသိရှိသေးဘူးလို့ပြောပါရယ်
။မင်းပြဘက်မှာလည်းမသိသေးပါဘူးဗျ။ဒီနေ့ဖြစ်စဉ်ကကျွန်တော်လည်းမသိသေးဘူး
။ဖားပြော်ကြေးရွာသားထောင်ကျော်ဟာပြီးခဲ့တဲ့မလကစီရီပတိပကကာလအတွင်းနေရကနေဆုတ်ခွာပြီးဒီကန်နဲ့နေရန်ဆစ်ဆောင်စခန်းမှာခိုးလုံနေကြရတယ်လို့ဖားပြော်ရွာသားတွေကပြောပါတယ
်။ရွာထဲမှာကလူမရှိတော့ဘူးလေ။ရွာသားတွေကခေါင်းကုတ်ကျဖြေးမှာနေကြတယ်။ဒီကန်မှာက900လောက်ရှိတယ်။ပြီးရင်နေရကျဖြေးမှာက300လောက်ရှိတယ်။အမအကုန်လုံးကျွန်တော်ရွာကလူပေါင်းက1000ကျော်ရှိတယ်။နေရနဲ့ဒီကန်မှာက
မြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားစစ်ရေးပဋိပက္ခဖြစ်စဉ်တွင်အရသားတွေထိခိုက်ဒေဆုံးတန်ရာရရှိမှုတွေတိုးပွားလာနေသလိုရခိုင်ပြည်နယ်တွင်စစ်ရှောင်ဥယျာဉ်3000ခွဲကျော်ရှိလာပြီးချင်းမြင့်နယ်ပလက်ဝါမြို့နယ်တွင်မှာတော့စစ်ရှောင်ဥယျာဉ်6000ကျော်ရှိလာပြီးဖြစ်ပါတယ်။မြန်မာစစ်တပ်နဲ့တိုက်ပွဲဖြစ်ပွားနေတဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့ကတော့အစိုးရကနေတရားမဝင်ဖွဲ့နဲ့အကြမ်းဖက်ဖွဲ့လို့မလ23ရက်နေ့ကကြေညာထားပါတယ်။ကျွန်တော်နိုင်ကွန်းအိမ်ထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့ထားပါတယ်။
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ထိုင်းနိုင်ငံမှာသွားရောက်လုပ်ကိုင်ခဲ့ကြတဲ့မြန်မာနိုင်ငံသားအလို့သမားတွေသူတို့မူရင်းဒေသအသီးသီးကိုပြန်ရောက်သွားကြတဲ့အခါ COVID-19 ကူးစက်ထောင်းမှုရှိမရှိသိရဖို့အတွက်သဆိုင်ရာဒေသအသီးသီးမှာသူတို့ကိုတီးခြားခွဲပြီးစောင့်ကြည့်နေပါတယ်။ဒီလိုတိကျခွဲစောင့်ကြည့်တဲ့လုပ်ငန်းအပြင် COVID-19 နဲ့ပတ်သက်ပြီးအသိပညာပေးတာ၊ကာကွယ်တားဆီးတာ၊လိုအပ်တဲ့အကူအညီပေးတာစတာတွေမှာဒေသခံအရက်သားတွေဟာကိုယ်အသိစိတ်ဓာတ်နဲ့ကိုယ်ပရာဟိတလူသားတွေဖြစ်ဝိုင်းဝန်းလှုပ်ဆောင်နေကြပါတယ်။အဲ့ဒီလူတွေတဲကကရင်ပြည်နယ်ဖအံမြို့ကကိုအောင်မိုးနဲ့ပဲခူးမြို့ကကိုငိန်ချမ်းအောင်တို့ကို Facebook Messenger ကနေတဆင့်ကျွန်တော်ဆက်သွယ်ပြီးသူတို့ဒေသတွေကအချိန်နေသူတို့ရဲ့အတွေ့အကြုံရင်ဆိုင်ရတဲ့အခက်အခဲစတာတွေနဲ့ပတ်သက်ပြီးတော့မေးမြန်းဆွေးနွေးထားပါတယ်။ဟိုကိုငိန်ချမ်းအောင်နဲ့ကိုအောင်မိုးတို့ကျွန်တော်တို့ VOA ရဲ့ဆက်သွယ်မေးမြန်းကမ်းမှာပါဝင်ခဲ့တဲ့အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။ဆိုတော့ပထမဆုံးကိုငိန်ချမ်းအောင်ကြီးကိုငိန်ချမ်းအောင်တို့ကဒီအဓိကအဖြစ်တော့ကျွန်တော်တို့ time back ကပြန်လာတဲ့ကိုနိုင်ငံသားမြန်မာလူသမားတွေပေါ့နော်သူတို့တွေကဒေတာတီးတီးရောက်သွားတဲ့အချိန်မှာကျွန်တော်အခုချိန်ထိတည်ထားသလောက်ကဒီပဲခူးနဲ့ကင်းကတော်တော်များတာကြောင့်မို့လို့ကျွန်တော်ကကိုညင်းချောင်းနဲ့ကိုအောင်မိုးနဲ့ကိုဒီနေ့ကျွန်တော်ဆွေးနွေးဖို့စီကူရတာပါဆိုတော့လက်ရှိအားဖြင့်ပဲခူးမှာ time back ကပြန်လာတဲ့လူအကြီးအတွက်ဘယ်လောက်လောက်ရှိနေပြီလဲကိုညင်းချောင်
းအခုကျွန်တော်တို့စရင်စရာတိကျတော့ပေါ့နော်ကွန်တင်းသဘောနဲ့ပဲပြောမှဖြစ်မယ်ပေါ့ကလက်ရှိကကျွန်တော်တို့ကတက္ကသိုလ်မှာရဲ့โอ้ปะโกမျိုးတွေอ่ะအတော့ကပုံကြောင်းมาရဲ့နှစ်ခုထားတာပေါ့ကွာနှစ်ခုထားတာတော့လက်ရှိနေတာတော့ကျွန်တော်တို့133ယောက်ကွာတက္ကသိုလ်มาရှိပါတယ်ဟိုအတော့ကကြောင်းมาတော့36တော့ရှိတယ်ကွာရေတွက်ကဟူလို့စေအဲ့လောက်ပဲဟိုပะโกမျိုးပေါ်ရဲ့ควอนတင်းထိုင်းပြန်ပေါ့เนาะကွာနောက်တစ်ခုကပะโกတိုင်းมาကျွန်တော်တို့อ่ะမြောက်ရီကနေပြီးတော့ခွဲပလိုက်တာပေါ့အဟိုဝေါ်ဆိုဝေါ်ပေါ့เนาะတိုက်ဦးပေါ့အဲ့ဒီကွာမျိုးနဲ့ဆိုလဲကွာမျိုးနဲ့ပေါ့အေးဟိုကြောက်တကားတော့ပဲလို့ပဲနွယ်ကုံတောင်ကူအဲ့လိုခရိုင်ကြီးခွဲပလိုက်လို့ကိုက
ဟုတ်ကဲ့
လူကြီးနေဝါတာကို
ဟုတ်ကဲ့ဆိုတော့နေ့စဉ်ကိုပြန်နောက်ထပ်ပြန်ဝင်လာတဲ့လူတွေရှိနေတော့မဲလား
ရှိတယ်ကိုဝင်ကြတယ်နေရောညရောပေါ့နော်ကျွန်တော်တို့ဟိုပြီးခဲ့တဲ့ရက်တရဆိုလို့ချင်းအေးဖရာကြီးလောက်ကနေရောညနှစ်ချက်တို့၃နိုင်ဒီကိုတော်တော်ပြီးတော့လောက်ရတယ်ဟာဒီအပိုင်းကြီးရှိပါတယ
်ဟုတ်ကဲ့
ဝင်ကြပါတယ
်ဟုတ်ကဲ့ကိုအောင်မိုးကိုအောင်မိုးကတော့လက်ရှိဟုတ်ကဲ့ပြောကိုညင်းပြော
ညဘက်ခူးဝင်တဲ့အပိုင်းပါညာကြတော့အဲ့ဒါကြတော့ရက်ွက်နေထားနေတည်င်းပေးမှာပဲတိမှာကိုကကျွန်တော်တို့ကြတော့မတိတော့ဘူးလေအဲ့လိုကြတော့
ဟုတ်ဆိုတော့ကိုညင်းချောင်းဆိုလို့ရှင်တာကညဘက်ကိုအဲ့လိုမျိုးမတိအောင်ပြန်လာတဲ့လူတွေရှိတယ်လား
ရှိတယ်ကိုအဲ့ဒါကကျွန်တော်တို့ဒီကိစ္စတွေမဖြစ်ခင်တည်းကကြိုကြိုဝင်ကြတာကိုကကျိုးကကြတော့လေဒီတကြံနဲ့ညီတော့ပြန်ပြန်လာကြတာပေါ့နော်ယောဂအခြေအနေမစားမဖြစ်ခင်တည်းကလေ
ဘာဖြစ်လို့အဲ့လိုမျိုးခိုးပြီးတော့ဝင်တာမျိုးလုပ်တာလဲကိုကြီးကြောင့်
ဟိုဟာကြတော့ခုနောက်ပိုင်းကျွန်တော်တို့ဒီ24 25မှာကျွန်တော်တို့ပရိဒါတွေကဒီအရာတွေကိုကျွန်တော်တို့ဒီပုံမှန်ဆိုလဲမွန်ဆန်မြရက်ွက်ကြီးရှိတယ်ကိုရဲ့နောက်ဟိုအဲ့နောက်ကမဟာစီဒီပိုင်းတို့ဂျီနီကန်တို့ဘယ်တော့မှတအားများတယ်ပေါ့နော်မွန်နေတိုင်းမှာလုတော့လုတဲ့ဖွဲ့စည်းတွေကများတဲ့အတွက်ကျွန်တော်တို့ကအဲ့လိုတို့ပြင်ညာပေးမယ်ဆိုပြီးတော့ဒီစီယုံကကျွန်တော်တို့စီယုံကြီးပေါ့ဆရာကျန်နိုင်မောင်နဲ့ကျွန်တော်တို့ပရိဒါတွေအကုန်လုံးတွေ့ဆုံကြတာတွေ့ပြီးတော့မှကျွန်တော်တို့ကတော့ဘယ်လိုလုပ်အောင်လဲသူတို့ရှိရလဲနီးနာယူတာဗောလေပညာပေးဆိုပြီးကျွန်တော်တို့က COVID-19 ပညာပေးဆိုပြီးတော့ဗီနိုင်းနေကပ်ပြီးတော့စပြီးတော့လောက်ကြတာအဲ့ကြမှာဟိုဘယ်လိုကောင်းမလဲတရားဝင်လို့ဖြစ်သွားတာဗောကွာအဲ့ကြမှာကျွန်တော်တို့ဖွဲ့စည်းရတာဆိုတားမယ်အဲ့ဟိုဖျားကြီးတော့ကစောက်ကြမယ်ပါညာဒါမျိုးဗောကွာ
ဟုတ်ကဲ့
အဲ့ကြမှာပဲသိရတာ
ဟုတ်ကဲ့ကိုအမိုးကြီးကိုအမိုးကတော့လက်ရှိကဖတ်အံမှာဗောနော်ဆိုတော့ကိုအမိုးရှိနေတဲ့ဖတ်အံမှာအပါအဝင်ကိုအမိုးသိတဲ့လောက်ကင်းပြင်းနေဆိုတော့ဒါထိုင်းနဲ့ကတ်နေတယ်နေရာမျိုးတွေအများကြီးရှိတယ်ဆိုတဲ့အခါကျတော့ကွန်မိုးသိထားသလားဖအံမှာလက်ရှိထိုင်းနိုင်ငံကပြန်လာတဲ့ကိုယ်နိုင်ငံသားမြန်မာလူသမားတွေကိုကွာရန်တင်းလုပ်ထားတာဘယ်လောက်လောက်ရှိပါလဲတခြားနေရာတွေမှာရောဘယ်လိုအခြေအနေရှိပါလဲ
အဲကျွန်တော်စရင်လေးပေါ့နော်နေနေကစရင်လေးတစ်ခုလိုက်တောင်းကြည့်လိုက်တဲ့အခါမှာကျွန်တော်ဖအံမျိုးပေါ်မှာပေါ့မျိုးနယ်ပေါ့ဖအံမျိုးနယ်မှာဆိုရင်ကျွန်တော် facility quarantine နေနေကတော့343ခုရှိတယ်စခန်းကတော့5ခုပေါ့နောက်ကျွန်တော် community facility quarantine ကြတော့ကျွန်တော်ဒေသပေါ့နော်သူသက်ဆိုင်ရာရွာတွေကြီးရွာတွေမှာလုပ်တဲ့ခံရနေရာကတော့48ခုရှိတယ်182ဦးပေါ့ဒါဖမ်းမျိုးနဲ့ line မျိုးနဲ့မှာဆိုရင်တော့ဒီတန်းဟို facility quarantine မရှိဘူးဒါပေမဲ့ကျွန်တော်ဒီကြီးလက် quarantine ကြီးပေါ့နော်သူက community quarantine က64နေရာရှိပြီးတော့လူက233ဦးရှိတယ်ဒါတော့စရင်ပေါ့နော်တက်လာတဲ့စရင်
ဟုတ်ကဲ့
။နောက်တန်တော်ကြီးမှာကြတော့ facility quarantine က4ခု၊နောက်လူကြီးက23ခု
။ဟုတ်ကဲ့။နောက်နေ့စဉ်ဟုတ်ကဲ့ ရတယ်ကော်မိုရတယ်ဆက်ပြောပါအ
ာဖာပေါ်မြို့နယ်မှာဆိုတော့သူကဖက်ဒရယ်ကွာရတင်းစိုက်က၄ခုရှိရဲသူကတော့၁၁ခုကော်ကရိတ်မြို့နယ်မှာဆိုရင်အာဖက်ဒရယ်ကွာရတင်းစိုက်အဲသူက၅ခုရှိရဲ38ခုပေါ့နောက်ကွန်မြူနတီကွာရတင်းကကျတော့120ခုလောက်ထားပြီးတော့သူက116ခုရှိရဲဒါကော်ကရိတ်မြို့နယ်ပေါ့မြောက်ပြည်မှာကျတော့သူက facility quarantine site ကသူက6နေရာရှိတယ်108ဦးပေါ့။နောက် community based facility quarantine ကတော့သူက4နေရာလောက်ထားပြီးတော့106ဦ
း။ဟောမနေဦးတော့လူကြီးကြီးတွေ့။မကြီးတွေ့မနေဦးတော့ကောင်းဘူ
း။မနေဦးပြ။အားလုံးဟိုချိုင်းစက်ကြီးမှာကျတော့ကျွန်တော် facility quarantine ကကျတော့3နေရာလောက်ထားတယ်262ဦးပေါ့
။
စုစုပေါင်းဆိုရင်ကျွန်တော် facility quarantine က2ပိုင်းပေါ့နော်။အစိုးရပိုင်းကတာဝန်ယူလုပ်တဲ့နေရာစုစုပေါင်းဆိုရင်9မြို့နယ်မှာ28ဦး1483ဦး။နောက်ကျွန်တော် community based facility quarantine လောက်တာကတော့238နေရာ629ဦးဒါတပြည်နယ်လုံးအချုပ်ပေါ့ဟုတ်ကဲ့
ဆိုတော့နေ့စဉ်လည်းပဲနောက်ထပ်ဝင်နေတော့
မယ်ဟုတ်တယ်ဝင်နေတော့မယ်ပေါ့နော်ဟိုအရင်ရက်လောက်ကျွန်တော်30 31လောက်မှနည်းနည်းလေးဟိုဘက်ကဟားလိုက်တဲ့အချိန်မှာတော့နည်းနည်းလေးဝင်နေသွားတာပေါ့
ဟုတ်ကဲ့အခုကတော့
ဝင်တော့ဝင်လာနေတော
့ဟုတ်ကဲ့အခုကတော့ပိတ်ထားဟုတ်ကဲ့ဟုတ်ကဲ့အခုကတော့ပိတ်ထားတာဆိုတော
့ time ဘက်ကလည်းနည်းနည်းပိတ်တယ်ဗျ
ဟုတ်ကဲ့ဟုတ်ကဲ့
ဟိုတနည်းပြီးခဲ့တဲ့နှစ်ရက်လောက်ကဆိုဖမ်းတယ်လို့အတန်း
ဟုတ်တယ်ဟုတ်တယ်ကျွန်တော်တို့
ဟုတ်ကဲ့နည်းနည်းထင်းလို့ရအောင်ပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့အခုကဟိုဘက်ကဟိုဘက်ဒီဘက်ကပြေးလိုက်တော့တရေဝင်ပြန်လာတဲ့လူတို့နည်းနည်းတော့တန့်သွားတာပေါ့နော
်တန့်သွားတာဟုတ်လူအုပ်ကြီးတော့မရှိတော့ဘ
ူးပေါ့
နည်းနည်းတော့လည်းဟိုအောက်ကနေကန်းနဲ့ကူးနေတဲ့သဘောတော့ရှိတော့
ဟုတ်ကဲ့ဆိုတော့ကိုငင်းချမ်းအောင်ကကိုအမိုးရောကတကယ်တကယ်ကြတော့အဖွဲစည်းဟလာတီတီကြိုင်မှုပဲနဲ့ကိုအသိစိတ်ဓာတ်နဲ့ကိုဒီဥစ္စာကဝိုင်းလုံးမှရမယ်ဆိုတဲ့အသိနဲ့လုပ်နေကြတာပေါ့နော
်ဟုတ်ကဲ့ဟုတ
်ဟုတ
်ကဲ့
ဆိုတော့ကိုငင်းချမ်းအောင်အခုကိုငင်းချမ်းအောင်စာလုတာကနေပြီးတော့ဒီကနေ့ဒီအခြေထိပ်ပေါ့နော်ဟလာဒီတရားခွဲထားတဲ့လူတွေကိုအကူအညီပေးရတဲ့နေရာမှာကိုကြီးကျောင်းကိုတွေ့ကြုံရတဲ့အတွေ့အကြုံတွေစိတ်ထဲမှာရှိတဲ့ခံစားချက်တွေအချင်းအရင်ဆုံးပြောပြပါလား
။ဩကျွန်တော်တို့ကဒီဟာလဲကိုကတခါမှမကြုံဘူးလေမကြုံဘူးတော့ဒီ24ရက်နေ့တုန်းကကျွန်တော်တို့ဆက်ဆဆုံးကိုကဝင်နေဗျအဲ့နေရာရောက်30ကျော်လောက်ရှိတယ် expert ပေါ့နော်နစီစာအဲ့ဒါကျွန်တော်တို့ဘကိုးဝင်တက်ကလေးရွာမှာထားတာပေါ့အဲ့တော့အဲ့နေရာလဲချက်ချင်းဆိုတော့ကျွန်တော်တို့အဲဒေသနာဒီကျမ်းမာရေးဆရာမတွေနဲ့ဒီကဟိုကာကွယ်ရေးပေါ့နော်ဒေသနာဆရာတွေနဲ့ပေါင်းပြီးတော့ကျွန်တော်တို့ပါရဒိတာဖွဲ့တွေနဲ့တွားပြီးတော့သွားစစ်ကြတာပေါ့သွားစစ်တော့ဟိုထားဆရာလဲနေရာအကြောင်းဆိုတော့ကိုကကမန်းကန်းပေါ့သူတို့ကလဲဒီပြန်လာပြင်ပြင်းကြတော့ဒီနေရာမှာဒီလိုကွန်တနီလုပ်ဖို့14ရက်ပါညာဆိုတာလဲကျွန်တော်တို့ကဟိုတွေးကြုံမရှိတဲ့အတွက်ကိုကဟိုနည်းငယ်တော့ပြဿနာတော့ရှိတာပေါ့အဲအကြောင်းကနေသားလေးတွေဘာမှပြင်ဆင်မှုကျွန်တော်တို့မှမရှိဘူးထမင်းဟိုကြွေးဖို့မွေးဖို့တော့မှနှစ်ချက်ထိုးတော့မှကျွန်တော်တို့စီစဉ်ရတာလေသူတို့စားဖို့တော့ဘူးကုန်လို့သူတို့ကလည်းအိုင်းနေရဆိုလို့ချင်းကျွန်တော်တို့ပြောတယ်ဒီမြောက်ဒီမဲဆောက်ဘက်ကလာတဲ့ရောက်ဟာထမင်းတော့မစားသေးဘူးတဲ့ဟိုမိသားစုတွေတဲ့ပါတယ်ကွာအဲဆိုကျွန်တော်တို့အမှအပူချိန်နေတိုင်းပေါ့ဟိုဘယ်လိုကောင်းလဲသူတို့ဟိုဒီတဲ့အဲဒီအသေးသနာဆရာတွေနဲ့ဆစ်စီပြီးတော့ဟိုယောဂနေတာရှိမရှိပေါ့နော်ဟိုအဲ့လိုမျိုးကျွန်တော်တို့ကတွေ့ကြုံပြီးတော့ယောဂမရှိဘူးမရှိဘူးဆိုလို့ကျွန်တော်ဘယ်လိုလုပ်မလဲပြန်လွတ်မလားပေါ့အဲ့ဒါတည်းအစအကုန်လုံးစစီစဉ်ရတာပေါ့ကွာကျွန်တော်တို့ဒီအစိုးရဘက်ကလည်းအဲ့ဒီညမှာဒီအောင်ကျွန်တော်ကစစီစဉ်ညကြတော့အဲ့ကြီးွာတကတက်ကလေးွာဘယ်လိုမလဲဒီဟာတို့ယောဂတဲ့တဘောမျိုးပေါ့အဲကျောင်းမှမထားနဲ့ပေါ့အဲကျောင်းမှလုံးဝထားလို့မရဘူးအဲဒါအောင်ချက်ချင်းရွှေ့ပေးပါယွာသားတချို့ပါပေါ့နော
်
ဟိုည9နာရီတော့မှမရွှေ့ဘူးဒါကျွန်တော်တို့ကြောင်နဲ့ဝင်စီမြပါညာဒါမျိုးပေါ့အဲ့မှာတော်များများကိုရှင်းရခက်တာ
ဟုတ်ကဲ့ဟုတ်ကဲ
့ဘလုံးမလုံးအဲ့အဲ့နေရာဆပြီးတော့ကောလေးကိုဆရွှေ့ရတာ
ဟုတ်ကဲ့
အဲ့ဒါတွေ့ကြုံကအဲ့ကဆတာပဲ
ဟုတ်ကဲ့ကိုအောင်မိုးရေအခုကိုညင်းချောင်းကိုပြောသွားတယ်ကိုညင်းချောင်းတို့ဒီဒါကိုညင်းချောင်းကိုဘကိုးဘက်မှာဂျုံရတဲ့အတွေ့အကြုံပေါ့ကိုအောင်မိုးလေးဆလုတာကနေပြီးတော့တွေ့ကြုံရတဲ့အတွေ့အကြုံလေးကိုအောင်မိုးနည်းနည်းပြောပြပါအောင်အ
ဲဆလုဆိုတော့ကျွန်တော်အတန်ကြားတယ်ပေါ့နော်ဒီရန်ကုန်မှာနောက်ဒီချိန်မှာဆတွေ့ပြီဆိုအစောပိုင်းနဲ့ကတော့ကျွန်တော်တို့ကပညာပေးလုပ်ငန်းလေးတွေမှာကျွန်တော်ပါဝင်ပြီးတော့ဝိုင်းကူပေးတယ်။အဲကျွန်တော်မျိုးကန်လူငယ်လေးတွေရှိရယ်လူငယ်လေးတွေကနေပြီးတော့မှသူကဘာလုပ်ချင်လဲဆိုတော့လက်ကမ်းဆက်တောင်းတွေဝေမယ်ပေါ့နော်။အဲဝေချင်တယ်အခုဗနိုင်းတွေလုပ်ချင်တယ်ဆိုတော့ကျွန်တော်ကအွန်လိုင်းပေါ်ကနေပြီးတော့စော်ဟောပါတယ်။ဘယ်လိုစော်ဟောဆိုတော့ဒါတွေမဖြစ်ခင်ကျွန်တော်ဖြစ်လာနိုင်ကြီးရှိရယ်လုံးလုံးတစ်ပတ်နဲ့ဆယ်ရက်ကြာမှကျွန်တော်ဒါတွေကတော့ထိထိလာနေတယ်။ဘလူပိုးကလည်းဘာဖြစ်ဖြစ်ကူးဆက်လာမှာအဲ့အတွက်ကိုကျွန်တော်တို့ဟိုရှိတာလေးတွေနဲ့ကျွန်တော်အလူငွေစုဆောင်ပြီးတော့ကာဘာဖြစ်မဲ့ပစ္စည်းတွေဘာတွေလိုအပ်မလဲပေါ့နော်ဒါလေးတွေဝယ်မယ်ဝယ်ကြမယ်လူကြမယ်ဆိုကျွန်တော်ကစော်ရတဲ့အချိန်မှာကျွန်တော်အလူငွေတွေကိုကျွန်တော်လက်ခံလိုက်ပါတယ်အဲအဲ့ဒီမှာပြီးတော့မှကျွန်တော်ကပညာကျမ်းမာကဘောနော်ဒေါက်တာနိုင်နိုင်ထွန်းနဲ့ကျွန်တော်တိုင်ပင်ပါတယ်တိုင်ပင်ပြီးတော့အမဒီကတော့ကျွန်တော်တို့ကတော့နားမလဲဘူးကျွန်တော်နောက်က supplier အနေနဲ့လုပ်ပေးမယ်မတို့ဘာတွေလိုအပ်မလဲရှိတာ ဆိုတော့ကျွန်တော်ကလည်းတရင်နေမြန်မာနောက်တော့ကတော့ကဘာတော်မှာဒီလိုဖြစ်ပြီးအီတလီမှာလည်းအရန်ဆုံးနေပြီးအချိန်ဒီမှာအဲ့မှာကျွန်တော်တို့ကအဲကျွန်တော်နောက်ကလည်းလူငွေစုပြီးတော့ဗောနော PPE လိုတယ်ဗာညာဆိုရန်ကုန်မြို့ကလည်းကျွန်တော်ဒေါက်တာခင်ရင်ဝင်အောင်နဲ့ချိတ်ဆက်ပြီးတော့ကျွန်တော် PPE တို့ mask တို့ hand gel တို့အလက်အိတ်ဗောနော်ဒီဆောင်းဝင်သုံးတဲ့ဒီကာဘာပစ္စည်းတွေကာကွယ်ရေးကုသရေးမှာသုံးဝင်တဲ့တကယ်သုံးမှာပစ္စည်းတွေကျွန်တော်မှားပြီးမှားလိုက်ပါတယ်မှားပြီးတော့မှကျွန်တော်ပထမဆုံးသုံးအနေနဲ့အဲ့ဒီသာမိုမီတာဗောနန်းကွန်တဲ့သာမိုမီတာတွေကျွန်တော်တို့မှာပြီးတော့လှူလိုက်တယ်။နောက်တိုက်နယ်ပေါ့ဒီကကျွန်တော်တို့ဖန်ပြိုးနယ်လေးကိုဝင်လာရင်တိုက်နယ်ဒီမှာလည်းလိုအပ်ချက်ရှိတယ်ဆိုတော့ကျွန်တော်အားလေးတွေကိုတော့ရောက်လှူတယ
်။ဟုတ်ကဲ့
အခုလည်းကျွန်တော် message ဒီ hand ဒီအဲ့လိုမျိုးလေးတွေကျွန်တော်လှူတယ်ပေါ့နော်။
ဟုတ်ကဲ့ဆိုတော့ဟုတ်ဆိုတော့ငင်းချန်းအောင်တို့နေရာမှာရောကိုအောင်မိုးတို့နေရာမှာရောအခုကကငင်းချန်းအောင်တို့ကိုအောင်မိုးတို့ဆိုတာကအဖွဲ့စည်းအကြီးကြီးနဲ့လည်းမဟုတ်ဘူးကိုအသိစိတ်ဓာတ်နဲ့ကိုရက်ကိုရွာအတွက်ကိုနိုင်ငံသားတွေအတွက်ဒီယောဂဘုကိုတားဆီးဖို့ကာကွယ်ဖို့မပြတ်မဝိုင်းလုံနေကြတာကိုအသိနဲ့ကိုဝိုင်းလုံနေကြတာဆိုတော့လူဝတ်ချက်တွေကပြည့်စုံရဲ့လားကိုအမိုးတို့ကိုငင်းချောင်းတို့ကိုအမိုးတို့ကိုတိုင်းမှာရောကိုတိုင်းအတွက်အကာအွယ်ဥမာဖြင့်လက်အိတ်တို့နှာခေါင်းစုနှာခေါင်းစည်းတို့စသည်အားဖြင့်ပေါ့လူဝတ်ချက်တွေတကယ်အကာအွယ်ယောဂဘုမကူးဆက်အောင်ကာကွယ်ရမယ့်ပစ္စည်းပစ္စည်းတွေတကယ်ပရိဒတ်လုံနေတဲ့လူတွေမှာရောအလုံးလောက်ရှိရလားကိုငင်းချောင်းအောင်ပြောပြပါလား
ဟုတ်ပစ္စည်းရတော့ကိုဟာဘယ်လိုကောင်းလဲဟိုလူရှင်တွေကလည်းဝိုင်းတူကြတာပေါ့ကိုတွေလည်းဒီ online ကနေပြီးတော့ဒီ mask တို့လည်းအဲတုန်းကတော့ဟိုရှာချပါပါမှာတဲ့အနေထားပေါ့ကိုက600ကျော်900ကျော်အဲ့လိုတွေဖြစ်တာပေါ့ဖြစ်တော့ဟိုဘယ်လိုကောင်း PPE ကလည်းပွင့်နေပြောရရင်ဘာမှတော့မသိဘူးကျွန်တော်တို့ provider အနေနဲ့ကလေဘာမှလည်းတကားမှလည်းတွေ့ကြုံမရှိတော့ PPE ဆိုလည်း4000ကျွဲလောက်ထိကိုပေးပြီးတော့ online နဲ့ဝယ်ရဗမာ3000မှမသိအဲ့လိုမျိုးပေါ့နော်ဒီဒေသန္တရဆရာတွေကသူတို့က mask ပါညာလောက်နဲ့အစဉ်ပြေတယ်ဒါ temperature ဟို thermometer လောက်ဆိုလို့ရှိရင်အဲ့တော့3000လောက်3000လောက်ဖြစ်နေတဲ့အနေထားကိုကအဲ့လိုမျိုးဆိုတော့ဒါလေးလည်းမပြည့်စုံဘူးပေါ့မပြည့်စုံတော့ဒါလေးလည်းကျွန်တော်နောက်ပိုင်းကျတော့ဒီမျိုးပေါ်လူရှင်တွေရတယ်ဝိုင်းပြီးတော့ကျွန်တော်တို့ပေါ့ဘုံလုံးစုပြီးတော့အဲဒေသနာဆရာမတွေလည်းအဲ့မှာတကယ်တကယ်လိုအပ်တာတွေပေါ့နော်ဒါတွေဖြည့်ဆည်းပြီးတော့အကုန်လုံးဝိုင်းဝန်းတော့လောက်ကြပါတယ်ဟု
တ်ကဲ့
ကျွန်တော်ကဥလိုဆရာမတ်ပါညာတော့ဒီပရိဒါတွေအသင်းတွေရောပေါ့နော်ဟိုရသလောက်တော့ကျွန်တော်တို့ထုတ်ပေးနေတာပေါ့အကုန်လုံးပရိဒါ
ဟုတ်ကဲ့ဟုတ်ကဲ့ကိုအမိုးတို့ဘက်မှာရောကိုအမိုးတို့ဘက်မှာလူဝတ်ချက်တရားပြည့်စုံရဲ့လားအခုလက်ရှိကောအဓိကအဖြစ်ကျွန်တော်ဆိုလိုချင်တာတကယ်လုံနေတဲ့လူတွေအတွက်ကောအကာအကွယ်ဟဲ့လားနှာခေါင်းစည်းလက်အိတ်စသဖြင့်အလုံးလောက်ရှိရဲ့လား
အော်အဲ့ဒီမှာတော့နှစ်ပိုင်းပေါ့နော်ကျွန်တော်တို့ဒီဗော်လန်တီးယားလုပ်တဲ့အပြင်ကပုံကိုယ်တွေအတွက်ကြတော့လေကျွန်တော်တို့ပလူရှင်တွေကလှူတာပေါ့တကယ်တမ်းကျွန်တော်တို့ကျန်းမာရေးတို့လို့အုပ်ချုပ်ရေးတို့လို့တကယ်တမ်းအစိုးရဘက်ကနေတာဝန်ရှိတဲ့လူတွေအတွက်မှာကြတော့နည်းနည်းလိုအပ်ချက်ကရှိတယ်အော်တော့ဒီဆိုရပိုင်းရတဲ့တိတ်မြန်မာစစမထောက်ပံ့နိုင်သေးဘူးပေါ့နော်ဒီချိန်ထိအဲ့တော့ကျွန်တော်တို့ကလည်းတတ်နိုင်တော့အလူရှင်နဲ့တော့လှူတော့လှူပေးနေတယ်အဲ့မှာဒီမျိုးပေါ်ဆရာဆေးရုံဆေးကန်းဆေးပေးကန်းနေမှာလဲလိုအပ်ချက်ရှိတယ်လို့ကျွန်တော်တို့အဓိကကတော့ရှည်တန်းပူကြတယ်ပေါ့နော်ကြီးလက်ဒီမှာနေနေရတယ်သားဖွားတို့သားဖွားဆရာမတို့ကြီးလက်ကျမကြီးဆရာမတို့ဒါမျိုးတွေမှာသူတို့မှာပို့ပြီးတော့အဓိကလိုအပ်တယ်ဘာအဓိကလိုအပ်လဲဆိုသူတို့ကအခုချိန်တိုင်းနဲ့သားမမူကြဆိုရင်တော့ဗရားတိုင်းနဲ့ဂျာညာညတ်တိုင်းဇာတ်ထည့်တိုင်းအဲ့လိုနေတာဖြစ်တယ
်
ကျွန်တော်ဒီ NAND test thermometer လို့ဟာမျိုးတွေကတော်တော်လေးလိုအပ်ချက်ရှိရယ်နောက်သူတို့ mask လက်အိတ်ပြီးလို့ရှိရင်ကျွန်တော်တို့ဒီ PPE ပေါ့ဒါပေမဲ့ PPE ရသူတို့အတွက်သိအများကြီးမလိုအပ်ပေမဲ့ကျွန်တော်တို့အဓိကတော့ဟိုနှာခေါင်းစည်းနဲ့လက်အိတ်နဲ့ဒီ thermometer လို့ဟာမျိုးကတော့အဓိကလိုအပ်
ဆိုတော့ကျွန်တော်တို့ကဝေးရနေဆိုတော့ဒီအစိုးရရဲ့တရားဝင်ထုတ်ပြန်ချက်တွေကိုကျွန်တော်တို့ live ကြည့်ရတာပေါ့ live ကြည့်အစိုးရကတော့နေ့စဉ်သတင်းတွေထဲမှာဘယ်ဒေတာကိုဘာတွေဘယ်လောက်ပို့လိုက်ပြီဆိုတော့ပြောနေတာဆိုတော့ပို့တော့ပို့တယ်ပို့တဲ့ဂျားတွေကကိုမလုံလောက်သေးတာပေါ့
ဟုတ်တယ်ဗျာ तू ကပို့တော့ပို့နေကြပဲကျွန်တော် तू ကတစ်ချက်ခါကြတော့လည်းနည်းနည်းလေးပါဖြစ်နေတယ်ဆိုတော့ဟိုထိရောက်မှုပေါ့နော်ဥပမာပေါ့ဒီကျွန်တော်ကရင်မြန်မာဆိုရင်တကယ်ဟိုတာမိုမီတာမဟုတ်ပါဘူးနော်တာမိုမီတာဆိုလို့ရှိရင်အဓိကလုံရင်အချောင်း300 400လောက်လုံပါတကယ်တမ်းဒါပေမဲ့သူတို့တကယ်ပို့နိုင်တာကအဲ့လိုမျိုး300 400ပြည့်မီရလားဆိုတာပေါ့နော်အရေးကြီးတာပေါ့တကယ်တမ်းနောက်မြန်မြန်ဆန်ဆန်ရောက်ဖို့လည်းလိုတာပေါ့အားလေးတွေလေ
ကိုငင်းချောင်းအောင်ဒီတော့ကျွန်တော်နောက်တစ်ဆင့်ကကိုငင်းချောင်းအောင်ကိုမိုးပေါ့ဆိုတော့နောက်တစ်ဆင့်ကိုကျွန်တော်ခုလိုက်ချင်တာကဒေတာဂန်ဒီရဲ့သဘောထားအမြင်ဒီတက္ကနီဘက်ကတုတ်ပြန်ဖို့ပြုတ်မှုပုံပေါ့ဆိုတော့ပြန်လာတဲ့လူတွေနဲ့ပတ်သက်ပြီးတော့ပြည်တွင်းမှာဟာဒီလူတွေကပဲယောဂပူတယ်လာတဲ့ဒီလူတွေကြောင့်ပဲဘာဖြစ်ပညာဖြစ်မယ်ဆိုပြီးတော့အမျိုးမျိုးပေါ့နော်ဒီကိုယ်နိုင်ငံသားအချင်းချင်းကြားထဲမှာကိုပဲဟိုမလူလားအပ်တဲ့စကားတွေအမုန်းစကားတွေပြောတာတွေရှိတယ်ဆိုတော့ကိုငင်းချောင်းတို့ဘကူဘက်မှာရောအဲ့ဒီအခြေအနေကစိုးတဲ့အခြေအနေရှိသလားဒါမှမဟုတ်အေးစစ်စစ်ပဲလား
ဘဘူမာတော့ကိုဟာပေါ့ဒီနေ့ထိရတော့အေးစစ်ပဲပေါ့နေခင်ကဟိုဟာကျွန်တော်တို့တန်တရားလူနာတယောက်ပေါ့အဲ့ဒါတော့63နဲ့ကတော့ဆုံးသွားတယ်ပေါ့ကိုဟာဒါပေမဲ့လည်းဒီညမှာ negative ဟိုဟာဖြစ်တာပေါ့သူ့ရဲ့ယောဂါကတာမန်ကျွန်တော်တို့ဒီအစားမားပြီးတော့ဝန်သွားတယ်အဲ့လိုမျိုးလေးပေါ့ဒါပေမဲ့ကျွန်တော်တို့ provider အနေနဲ့တော့ကိုဟာဟိုစိတ်ပူတာပေါ့တကယ်လို့ဖြစ်သွားရင်ဘယ်လိုလုပ်ကြမလဲပေါ့ဒါပေမဲ့လည်းဟုတ်ဒီဟာကလည်းကိုပြီးတော့ပြန်နေရပဲ ဟိုပါနိုင်တယ်ပေါ့နော်ဒီယောဂဟူနာကြီးအဲ UK တို့ဟိုဇီတို့အစားပြီးတော့ဟိုယောဂဖြစ်ကြတော့လေကျွန်တော်တို့အဲပြီးတော့ပြန်နေပဲပါမယ်ဆိုပြီးတော့ပြန်ဟောပဲအဓိကကျွန်တော်တို့ကကွန်နက်တင်းထားစောက်ကြည့်ပေါ့အဲဘိုင်းနေရာပဲစမယ်ဆိုအဲ့လိုမျိုးဖြစ်နေတာကိုက
ဟုတ်ကဲ့
ယောဂရဲ့ဟိုအတိတ်ကတော့ဟူလောစေရတော့ဟိုပကိုးလဲဟူဒီဒီပါမတမ်းကြပါဘူးဖြစ်တယ်လည်းမရှိပါဘူးကို
ဟုတ်ကဲ့ဆိုတော့ဒေသခံတွေပေါ့လေရပ်ရတွေကလူတွေရဲ့ဒီအပေါ်မှာသဘောထားအမြင်တွေကရောဘယ်လိုရှိကြလဲကိုညင်းကြောင်
ပြရတော့ကွာဟိုကတအားဟိုကြောက်ကြတယ်စိုးရင်ကြတယ်ဟိုဒီကမ္ဘာနိုင်ငံတွေမှာလည်းဖြစ်နေတော့လေဒီယောဂနဲ့ပတ်သက်ပြီးတော့လည်းဒီလိုနေထားပါညာဆိုတော့အကုန်လုံးကတော့ကြောက်ရွံ့စိတ်ကတော်တော်များတယ်အခုကျွန်တော်ဘကူမှာဆိုလဲတချို့ဆိုလို့ချင်းလည်းတော်တော်များများတော့ဟိုတရားခိုင်နှုန်းရှိတဲ့နေရာမှာဟို60ရာခိုင်နှုန်းတော့လုံးဝပြန်မထွက်ဘူးပေါ့နော်40ရာခိုင်နှုန်းတော့မဖြစ်မနေသွားလာတဲ့လူတွေတော့ပဲရှိပါတယ်ဟိုဆိုင်နေတဲ့ဂုံပိတ်ထားလို့မျိုးပေါ့နော်ကိုနော်
ဟုတ်ကဲ့
လို့ဆိုတော့ဘယ်လိုကောင်းလဲလူတွေရဲ့စိတ်ထဲမှာတော့ဒီယောဂနဲ့ပတ်သက်ပြီးတော့တော်တော်လေးတော့တို့ကြောက်ရွံ့စိတ်တော့များတယ်ကို
ဟုတ်ကဲ့ကိုမို့ကိုမို့ကင်းပြင်းနေဘက်မှာရောဒီခုနလိုဒီလိုလှုပ်ဆောင်နေရတဲ့ဟလာတီချခွဲထားရတယ်ပြန်လာကြတဲ့လူတွေကိုတီချခွဲထားရတယ်စောင့်ကြည့်နေတဲ့အကူအညီပေးနေတယ်ဒီအပေါ်မှာဒေသခံလူတွေရဲ့ရေပွန်ရခန်းစားချက်တုံ့ပြန်ချက်ကဘယ်လိုများရှိလဲကိုမို့
အဲဝါဘောကျွန်တော်တို့ဒီကုညီပဲကယ်ဆယ်ရေးပေးတဲ့အပိုင်းဒီမှာတော့တက်တက်ကြွကြွလောက်ကြပါတယ်နောက်ရွာတွေလည်းရွာတွေအလဲအောက်ပေါ့နော်သူတို့မြွာတွေမှာရှိတဲ့စာတင်ကြောင်းတွေမှာသူတီးတန့်ခွဲထားတယ်။ဘာလို့ဆိုဒီပြန်လာတဲ့လူတွေကလည်းကျွန်တော်တို့ကရင်ကဆိုရင်တော့ပို့ပြီးတော့များတယ်။သူထိုင်းနေရတော့ကြောက်ပေါ့နော်။ဥရဟူဝင်ထွက်သွားလာနေရဆိုတော့ဒီလိုမျိုးပြန်လာနေဒီလိုယောဂဖြစ်မှကြောက်ကြတယ်ဆိုတော့သူကတော့ဟိုပါပေါ့ဒီတရွာနဲ့တရွာကူးတဲ့အချိန်မှာတော့သူတို့ကတိတ်လက်မခံနိုင်ဘူးပေါ့နော်။ဘာလို့ဆိုတော့ခုရွာနဲ့ကိုတီးတန့်လေးတွေထားကြတယ်။ဟိုတစ်ဘက်ကဆိုထုံးအိမ်မှာတခု case တခုဖြစ်သွားတယ်။အဲ့ဒါပါလဲဆိုမကြီးကျုံးကလူနာ2ယောက်ပေါ့နော်။အဲ့တော့ကျွန်တော်တို့ကဒီတုံးဝိုင်တိုက်နယ်စေးရုံကိုပို့တဲ့အချိန်မှာထွန့်ကရွာကန်တွေကတော့ဒီဟာကိုကြောက်လို့သူလက်မခံဘောနော်ရွာတွေကိုအဝင်မခံဘူးစေးရုံကိုအပို့မခံဘူးအဲ့မှာကျွန်တော်တို့နည်းနည်းညှိနှိုင်းပြီးတော့လုပ်လိုက်တဲ့အခါမှာအဆင်ပြေသွားတယ်စေးရုံမှာထားတယ်ပြီးတော့သူနည်းနည်းစစ်လိုက်တဲ့အခါမှာတော့ negative ထွက်သွားတော့ရွာသားတွေကလည်းပျော်သွားတာပေါ့နော်အဲ့အဲ့ဒါမျိုးပေါ့သူကအဲ့ဒါလေးတော့ပဲကျန်တာတော့တိတ်တိုက်ခိုက်တော့မရှိပါဘူးသူကြောက်ကြတာပေါ့ကြောက်လို့သားဒီလိုဖြစ်ကြတာဟုတ်
ဟုတ်ဆိုတော့ဒီဘယ်ဒေတာမှာပဲဖြစ်ဖြစ်တာမန်လူလူဂျားထဲမှာတော့ဒါနဲ့ပတ်သက်ပြီးတော့ဟိုစိုးရင်တကြီးနဲ့ရှိတော့ရှိနေကြတာပေါ့နော
်ဟုတ်တယ်ဟုတ်တယ
်ဟုတ်ကဲ့ဆိုတော့နောက်တစ်ခုကအခုရှေ့ထိတ်ဒီတကယ်ကိုမျက်နှာစာကနေပြီးတော့ကိုကြီးညာအောင်တို့ကောမိုးတို့ဟလာဝိုင်းလုတ်ပေးနေကြတယ်ဝိုင်းကူပေးနေကြတယ်ဆိုတော့ကျွန်တော်သိချင်တာကလက်ရှိအခြေအနေမှာလိုအပ်ချက်ရှိလိုအပ်ချက်တွေကတော့အများကြီးပေါ့ဗျာတိုင်းပြည်ကလည်းပဲဆင်းရဲတယ်လူလူဆိုတာတော့ပြောမနေနဲ့တော့အဲ့လိုတိုင်းပြည်မျိုးမှာဒါကိုရင်ဆိုင်ရတဲ့အချိန်မှာလိုအပ်ချက်တွေအများကြီးရှိတဲ့ထဲကမှာအဓိကအရေးအကြီးဆုံးလိုအပ်ချက်ရှိတယ်လို့ဆိုရင်ဘာတွေများရှိနေတယ်လဲကိုကြီးကျောင်းပထမအဆုံးပြောပြပါအ
ရေးကြီးဆုံးဆိုတာတော့ကိုကဟိုကုသရေးပိုင်းကတော့ကျွန်တော်တို့လည်းမကျွမ်းကျင်ဘူးလေကျွမ်းကျင်ဆိုတော့လက်ရှိကုသရေးကတော့ကျွန်တော်တို့ဒီကဈေးရုံဆရာဝန်တွေဘာတွေနေနေတော့ဒီကလီတို့ဘယ်တော့မှဈေးရုံတွေမှာထားရတာတော့ရှိတယ်ကိုဒီကွာလန်တင်းအတွက်တော့ဒီအဆလိုချင်းစင်တာတွေဘာတွေသူတို့ထားရတယ်ဒါတော့ဟိုဆိုတော့ဖြစ်ခဲ့ရင်တော့ကိုကဟိုဘယ်လိုကောမဲ့ပြောလို့တော့ဟိုကောင်းပေါ့နော်ကျွန်တော်နိုင်ငံလည်းနှီးပညာလည်းနေတယ်သူများနိုင်ငံလို့လည်းဟိုမဖြစ်တော့မဖြစ်ပါစေနဲ့ပဲကျွန်တော်တို့ကတော့နေတိုင်းစုတောင်းနေရတဲ့နေသားပါအဲ့လိုအဲ့လိုပဲကျွန်တော်တို့ပြောရမှာဒါဖြစ
်ဟောဆိုတော့ကိုညညောင်းလက်ရှိကိုညညောင်းကိုယ်တိုင်လုံနေတဲ့အချိန်မှာတော့ကြီးကြီးမားမားလိုအပ်အရေးအကြီးဆုံးလိုအပ်ချက်မျိုးမရှိဘူးလို့ပြောလို့ရသလား
ပစ္စည်းပိုင်းဟုတ်လား
ဟုတ်ကဲ့ကိုညင်းချောင်းတို့လုတ်ကင်ဆောင်ရတဲ့ပိုင်းမှာပစ္စည်းပိုင်းထောက်ကူပေးမှုပိုင်းအကူအညီပေးမှုပိုင်းစသည်အားဖြင့်ပေါ့
သူလက်ရှိနေတာတော့ကိုကကျွန်တော်တို့ကတော့ဒီဟိုနိုင်ငံတော်တိုင်းကမှပြောတဲ့ဟိုကျွန်တော်တို့ဒီတက်စီဖို့ဘာညာဒီဒါဒါတွေကတော့အကုန်လုံးတိုင်းနာဆောင်ရွက်ကြပါတယ်အဲနောက်ဟိုအပြင်မထွက်နေတဲ့ဟို6ပေကွာနေထားပေါ့နော်ဒါလေးတွေကတော့အခြေခံကတော့ကျွန်တော်တို့မတ်စတာတဲ့အေးစားတဲ့မတ်ကလည်းဟိုရှိတဲ့လူတော့တတ်ကြတာပေါ့ကွာမရှိတဲ့လူကြတော့လည်းမတတ်ဘူးပေါ့အဲ့လိုမျိုးဖြစ်နေတာပေါ့ဟိုဒါကိုလည်းအကုန်လုံးတစ်မျိုးလုံးတိုင်းတာနဲ့ဝင်ငါဖို့ဆိုတာလည်းတော်တော်ခက်ခဲတယ်ဒီလူကြီး၄သိန်းတော့ရှိတော့အဲ့လိုမျိုးပေါ့ကိုယ်ရင်ထဲမှာကိုနေပြီးတော့ပဲယောဂကာကွယ်တဲ့စနစ်ကတော့အကောင်းဆုံးပဲယူဆတာပေါ့ဒီမျိုးမျိုးကလူတွေနဲ့ကတော့
ဟုတ်ကိုယ်ရင်ထဲမှာကိုနေတယ်ဆိုတော့ကိုညင်းချောင်းတို့အဲ့ဒီပကူဘက်မှာရောလူတွေကအများဖြင့်အိမ်ထဲမှာနေကြရဲ့လား
ကျွန်တော်တို့ဘက်ကတော့ခုနကျွန်တော်ပြောသလိုပေါ့40ရာခိုင်နှုန်းလောက်ကတော့ထွက်နေတာပဲအဲ60ရာခိုင်နှုန်းကဈေးကြောင်ဈေးဝယ်တာဆိုင်တွေပိတ်ထားလို့တာပေါ့ကွာဟိုကျွန်တော်တို့ပရိဒါလေးဆိုလဲရှင်းပေါ်ရင်ဟိုနေရောညရောရတာပဲကိုကြီ
း
အဲ့လိုမျို
းဟောဆိုကော်မိုးကြီးကော်မိုးတို့ဘက်မှာရော
ဟော
ကော်မိုးကြီးကော်မိုးတို့ဘက်မှာရောအခုလက်ရှိကိုကိုတိုင်းရှေ့ရနေပြီးတော့လုတ်ကင်ဆောင်ရွက်နေတဲ့နေရာမှာဟလာအဓိကလူဝတ်ချက်ရှိတယ်ဆိုရင်ဘာတွေများရှိနေမလဲကော်မိုး
အဓိကတော့ဒီယောဂနဲ့ပတ်သက်ဖို့ဆိုရင်တော့ကာကွယ်ကုသရေးပစ္စည်းတွေကတော့အဓိကအခြေခံအချက်ပါပဲအဲ့အဲ့ဒါတော့အဓိကလိုအပ်တာနောက်ပြီးလို့ရှိရင်ကျွန်တော်တို့ဒီလက်လွတ်လက်စားတွေရတော့ကျွန်တော်အိမ်ထဲမှာမနေနိုင်ဘူးပြင်ထွက်လို့ရတယ်ဆိုဒီလူတွေတက်လည်း
ဈေးနှုန်းမတက်ဖို့ကောင်ကုန်ဈေးနှုန်းတွေမတက်ဖို့ကလည်းအရေးကြီးတယ်တကယ်များ outbreak ဖြစ်ခဲ့ရင်တော့ကျွန်တော်တို့ဒီစားရည်ရိတ်ကြတွေကိုပံ့မိုးနိုင်မှုအဲအဲ့ဒါတွေစီစဉ်မှုတော့တော်တော်လေးအရေးကြီးတယ်ဗျဟု
တ်ဟုတ်နောက်ခုနကျွန်တော်မြင်တဲ့မေကွန်းလိုပဲပဲကိုးပမာလိုပဲလူလူကရောလူတွေကရောခုနလိုဟလာအတက်နိုင်ဆုံးဒီနေ့ကနေအပြင်မထွက်ချောက်ဘူးကိုညင်းချောင်းပြောသွားသလိုပေါ့ပရာဟိတလှုပ်သားတွေကျမ်းမာရေးလှုပ်သားတွေတောင်းရှိတဲ့လူတွေဒီလူတွေကတော့သွားနေရမယ်ဒါကတော့မရှိမဖြစ်မလုံမဖြစ်သွားနေလုံနေကြမှာဆိုတော့သူတို့ကတော့ပြင်မှာသွားနေရမယ်ဒါပေမဲ့အရင်လူမျိုးဟလာအကြောင်းမရှိဘဲနဲ့အပြင်မထွက်ဘူးဖြစ်နိုင်တဲ့များအိမ်ထဲမှာနေဖို့ဆိုတာမျိုးတွေကိုရောကော်မိုးတို့ဘက်မှာလိုက်နာကြရလား
အများစုကတော့လိုက်နာပါတယ်ဟိုဆိုင်တွေတော်တော်များများလက်ပိတ်ကုန်ပြီအဓိကတော့ကျွန်တော်တို့အခြေခံကြတယ်နော်လက်လို့လက်စားပေါ့နော်အခြေခံကြတဲ့လူန်းသားတွေကတော့သွားလာနေတုန်းပါပဲကျွန်တော်တို့မြို့ပေါ်မှာတော့ဟိုပါပေါ့85ရာခိုင်နှုန်းတော့ကတော့အပြင်မထွက်တော့ဘူးဟုတ်ကဲ့
တော်သေးတာပေါ့ဗျာ85ရာခိုင်နှုန်းဆိုတော့ဒါကခုနလူ၄ဘုံ၃ဘုံ၄ဘုံ၃ဘုံအိမ်ထဲနေတယ်ဆိုတော့ဒါမစိုးဘူးလို့ပြောရမှာပေါ့နော်ဆိုတော့
များများတော့အဲ့လိုဖြစ်ကုန်ပြီ
ဟုတ်ကဲ့ကိုညင်းညောင်ကြီးဒီကိုညင်းညောင်တို့အခုလုံနေကြတဲ့အချိန်မှာပရာဟိတအဖွဲ့တွေနဲ့အတူတူဒေသဆိုင်ရာတာဝန်ရှိသူတွေလည်းလက်တွဲပြီးတော့ဝိုင်းလုံနေကြတာရှိပါလိမ့်မယ်ဆိုတော့ဒေသဆိုင်ရာတာဝန်ရှိသူတွေအပိုင်းကရောဒီအပေါ်မှာတကယ်ကိုအရေးတယူအလေးအထားထိထိရောက်ရောက်လုံနေတယ်လို့ကိုညင်းညောင်ယူဆပါလား
ယူဆပါတယ်ဟိုပါဘောကျွန်တော်တို့ကတော့ပရာဟိတဆိုတော့ကွာဒီနေ့တသိန်းရှိရင်တသိန်းဖို့ကျွန်တော်တို့ကလှုပ်လှုပ်တာပေါ့၁၀သိန်းရှိတော့လည်း၁၀သိန်းဖို့ပေါ့ဒီဌာနဆိုင်ရာအနေနဲ့ကဟိုကျွန်တော်တို့ပုဂ္ဂိုလ်တိုင်းဆိုလို့ချင်းကွာဆိုလိုတာ28မြို့နယ်ရှိတယ်ပေါ့28မြို့နယ်ဆိုလို့ချင်းဒီ28မြို့နယ်တော့ကိုတို့ကာကွယ်ရေးအားနာလိုမျိုးပေါ့ဒေသဆိုင်ရာတွေကတောင်းတဲ့ဟာတွေပေါ့နော်ကျွန်တော်မြင်ပေါ့အဲ့တော့တို့ပတ်စံတင်းတရားလောက်တို့ချပေးတယ်ပြောတယ်အဲ့တင်းတရားပေါ်မှာတို့ဒီလိုအပ်တာပစ္စည်းပေါ့နော်ဝယ်ဖို့တို့ဘာလို့တော့ဒါတော့တို့ဟိုလုတ်ပေးတာပေါ့ဒါတော့ပြည်နယ်တွေကတော့ဒါတွေကိုတို့လုတ်ကြမှာပုဂ္ဂိုလ်တိုင်းဒေသတိုင်းနောက်ရှမ်းကိုချေချမ်းဖို့ဆက်ကြတာ
ဟုတ်ကဲ့ကွာမိုးတို့ဘက်မှာရောကွာမိုးလုတ်နေတဲ့လောက်အခုကိုကိုတိုင်းပြင်ပရာဟိတလာလို့တဲ့လူတွေရရလူလူစသည်အားဖြင့်ဝမ်းကူညီတဲ့ပြင်ဒေသခံတာဝန်ရှိသူတွေအပိုင်းကရောတတိယရောက်တက်ကြွကြွလုံနေကြတယ်လို့ကောင်းမှုခန်းစားရပါလားတွေ့ရပါလား
အာခန်းစားရပါတယ်ကျွန်တော်အဓိကတော့ပင်မန်းတာတော့လက်ရှိပေါ့နော်ကျမ်းမာရေးပေါ့ဒါကျမ်းမာရေးတော့ထိတ်ဆုံးပေါ့နောက်မိသားရှိမယ်နောက်ကျွန်တော်ဒီမြို့နယ်ထွေအုပ်တို့ပေါ့တက်ဆိုင်ဌာနတွေကလည်းအစင်းစင်းပေါ့သူတို့လုံကြတယ်အခုဆိုရင်ကျွန်တော်မျိုးပေါ်ဆိုရင်လည်းပဲတနေ့ကိုတော့ဌာနကပေါ့နော်မာကဆိုကျမ်းမာလူမှုကွန်ရက်အဖွဲ့ကလည်းစီးဖြန်းတယ်ကျွန်တော်မိသားကလည်းလိုက်ဖြန်းပေးတယ်အပြီးလို့ရှိရင်တခြားသောလူမှုကွန်ရက်အဖွဲ့တွေကလည်းရှိရင်စီပင်ကလည်းသူတို့ဖျန်းတယ်ပေါ့နော်အဓိကတော့စီပင်တို့ဘာလို့ကြတော့ quarantine center တွေအဓိကဖျန်းတယ်နောက်အမိုက်သိန်းလုံငန်းတွေလုပ်တယ်ပေါ့သူတို့ကလည်းလုပ်ပါတယ်သူတို့ထိုက်အောင်အားလျော်စွာပေါ့နော်ကျွန်တော်ဒီ private အဖွဲ့တွေကလည်းအသင်းကြီးတွေကလည်းရှိတော့အသင်းကြီးတွေကိုယ်တိုင်ကလည်းသူကသက်ဆိုင်ရပေါ့နော်တချို့ကျတော့လည်းကြောက်တယ်မြန်မြန်လာဖျန်းပေးပါဆိုသူ request လုပ်ရင်အဲ့နေရာတွေစီဖျန်းတယ်ပေါ့အခုဆိုရင်တော့မြို့ပေါ်စီဖျန်းတာ9ရက်လောက်ရှိပြီနော်ဟော flight ဖျန်းနေကြပါတယ
်ဟုတ်ကဲ့ပါကိုငင်းချောင်းအောင်ကိုအောင်မူအချိန်ပေးပြီးတော့ကျွန်တော်တို့ဆွေးနွေးခန်းစီစဉ်မှာပါဝင်တဲ့အတွက်ပြပြဆုံဆုံရှင်းပြပေးတဲ့အတွက် VOA ကိုစားအထူးပဲကျေးဇူးတင်ပါတယ်လုပ်ငန်းကိန်းကန်းတွေအောင်မြင်ပါစေဘေးအန္တရာယ်ကင်းရှင်းပါစေကိုယ်တိုင်အတွက်ကိုယ်ပတ်ဝန်းကျင်ကလူတွေအတွက်ကိုလုပ်ပေးနေတဲ့အတွက်အားလုံးအတွက်ဆုတောင်းပေးပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ
ပြပြဆုံနေပ
ါကိုဗစ် -19 အရေးပေါ်အခြေအနေကာလအတွင်းကျွန်တော်တို့ VOA အစီအစဉ်တွေကိုပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းအစီအစဉ်ကိုအင်္ဂါညတိုင်းရက်လီလိုင်းအစီအစဉ်နေရာမှာအစားထိုးထုတ်လွှင့်တာဖြစ်ပါတယ်ကျွန်တော်ကြော်ကြော်သိပါခင်ဗျာ
ပါနာဒီသူယုံကြည်ရအစီအစဉ်ကိုလေရီရွာလေးဘက်ကလူတွေနားထောင်ဖြစ်တယ်လို့ပြောတာနဲ့ပို့ပြီးတော့စိတ်ဝင်စားသွားတယ်ပေါ့နော်ကိုကိုတိုင်းလည်းနေရဖြစ်တယ်နောက်နေရလူတွေနောက်သူကလို့တိုင်းသားလူငယ်တွေအတွက်အများတိုင်းတစ်ခုခုလို့ပေးချင်တယ်ကြောက်ကြချင်တယ်အဲ့လိုသိရှိတယ်ပေါ့နော်အကြောင်းလို့ဒီအစီအစဉ်မှာပြောဖို့ဟိုဆုံးဖြတ်လိုက်တာပါကျွန်တော်ကမှယုံကြည်တာတစ်ခုပါပေါ့နော်ကိုကဘယ်မှာပဲနေနေနောက်ဘလောက်ပဲဆင်းရဲဆင်းရဲနောက်ဘလောက်ပဲဖြစ်နေခံနေရပါစေပေါ့နော်နောက်တစ်ခုကဘလောက်ပဲမျောလင်းချက်မရှိပါစေနောက်ပြီးတော့ကိုကဘာကိုယုံကြည်တာလဲဆိုတာကိုမသိပဲနေပါစေအဲ့လိုအခြေအနေမှာဆိုလို့ရှိရင်စိတ်တက်မကြဘဲနဲ့လက်ရှိကိုရတဲ့အချိန်နောက်ရှိတဲ့ဒီအရင်းအမြစ် resource ပေါ့နော်အဲ့ဒါတွေကိုအကောင်းဆုံးအသုံးချခြင်းပဲဆိုတဲ့ယုံကြည်ရာလေးတစ်ခုပဲရှိပါတယ်ကျမစီမလေးနောက်ဟိုပါပေါ့ပါစိတ်ထားလဲထပ်ပြီးရရှိခဲ့လဲဆိုတော့အာဘာအောင်ယုံကြည်ရမလဲဘာလုပ်ရမလဲဆိုတာမသိတာစေတနာမရှိဘူးဒါကစနစ်ကြောင့်ဖြစ်တာပြီးဖို့ခွင့်ရမရခဲ့လို့ဖြစ်တာပေါ့နော်အဓိကကအကျိုးရှိတာကိုတစ်ခုခုလုပ်နေရမယ်ကိုယ့်အတွက်အကျိုးရှိတာတစ်ခုမလုပ်ရင်ကျွန်မအတွက်ပုံပြဆုံးရှုံးမယ်ပေါ့နော်အဲ့လိုယုံကြည်ရလေးနဲ့ပဲကျွန်မအလုပ်တွေလုပ်ခဲ့တာပေါ့နော်နောက်ကျွန်မငယ်ငယ်တုန်းကဒီနိုင်ငံရဲ့အနေအထားက
နာကမှာအနာကမှာပေါ့နော်ဘာဖြစ်လာမလဲဆိုတာဟိုမသိထားတဲ့နေထားမှာရှိနေတော့လေကိုယုံကြည်တာရှားလာတကယ်ကိုခက်ခဲတယ်ဟိုကျွန်မကိုယ်တိုင်လည်းဘာကိုယုံကြည်ရမလဲဆိုတာတိုင်ငယ်တော့တော်တော်လေးစဉ်းစားဖို့ခက်ခဲခဲ့တယ်ပေါ့နော်နောက်ခုနပြောတယ်လို့စဉ်းစားဖို့စနစ်ကလည်းအားမပေးခဲ့တော့လေအဲ့တော့အများကဟိုကျွန်မစာတင်ပေးခဲ့တဲ့လူငယ်လေးတွေကမေးတယ်ခဏခဏသူတို့ဘာကိုယုံကြည်ရမလဲဘာလုပ်ချင်တာလဲသူတို့မသိဘူးပေါ့နော်အဲ့လိုမေးလာတဲ့အချိန်ကျရင်လည်းကျွန်မဒီလိုပဲသူတို့ပြန်ပြောပေးခဲ့တယ်ပေါ့ရှိတဲ့အချိန်လေးမှာဘာမှတွေ့ဝေမနေပဲနဲ့ရှိတဲ့အရင်းမြစ် resource တွေကိုအသုံးပြုအသုံးချအဲ့ဒါစဉ်ကိုယ်အတွက်အချိန်ချင်းမှအဆင်ပြေလာနိုင်မယ်ဆိုပြီးသူတို့အများကြီးပြောပေးတယ်ကိုကိုကိုအားတဲ့အချိန်မရှိအောင်ပေါ့နော်အလုပ်လုပ်ခဲ့တယ်လေ့လာခဲ့တယ်အထူးသဖြင့်2014ရနေစာရင်း2016ထိပေါ့နော်ဒီလိုလာပြီးကြောင်းမတက်ခင်လှုပ်တယ်ရမ်းလှုပ်ခဲ့တယ်အဲ့ဒါလှုပ်ရင်းလိလာရင်းနဲ့လည်းပညာရတင်သူ၆ခဲ့ပေါ့နော်ကျွန်မအခုလိုဟိုအနေထားတစ်ခုထိသိလာဖို့ပြောဆိုနိုင်ဖို့ကလည်းဆယ်ဆနှစ်တစ်ခုလောက်အချိန်ပေးခဲ့ရတော့လေအခုထိလည်းကျွန်မလိလာတဲ့အချိန်မရှိသေးတယ်ဘာမှတအားမသိသေးဘူးပေါ့နော်အဲ့တော့ဘာအခက်ခဲတွေစိန်ခေါ်မှုတွေရှိနိုင်လဲဆိုတော့ဟိုလူတွေအသီးမပြူလာခံချင်မှခံရမယ်အဲ့လိုမျိုးရှိရပေါ့နော်နောက်ခုကျွန်မညောက်ရတဲ့အကြီးကအကြောင်းအရာယုံကြည်ရလေးအဲတခုကအာကျွန်မလိုပဲကျွန်မကြုံခဲ့တယ်လို့ပဲပေါ့နော်ဘာလို့ယုံကြည်ရမှမသိဘူးဘာလို့မှမသိဖြစ်နေတဲ့လူငယ်တွေအတွက်အထောက်ကူဖြစ်မယ်လို့ထင်ပါတယ်ဒီယုံကြည်မှုလေးဒီယုံကြည်ရလေးတခုလည်းပဲတစ်ခါခဲတဲ့အလုပ်တွေအရန်လုပ်နိုင်ခဲ့တယ်အာဒီလိုလုပ်တာလည်းကျွန်မအတွက်အကျိုးရှိမယ်ထင်လို့လုပ်ခဲ့တယ်ပေါ့နော်ဒါပေမဲ့ဒါလည်းကျွန်မအတွက်ပဲမဟုတ်ဘူးအများအတွက်လည်းအကျိုးတွေအဖြစ်ခဲ့တယ်ပေါ့နော်ဖြစ်နေတော့မယ်ပေါ့နော်အဲ့ဒါလေးကလည်းကိုယ်စိတ်ကြည်နတ်မှုဖြစ်သေးတယ်။ဟောပေါ့အဲငါတိုင်းပြည်အတွက်အုတ်တချက်တဲတပွင့်အလုပ်လုပ်နေလဲဆိုပြီးတော့လေအဲ့လိုမျိုးစိတ်ထားလေးနဲ့ဟိုအဲ့လိုမျိုးစိတ်ကြည်နတ်မှုလေးရတယ်ပေါ့နော်
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာခန္ဓာအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြခြင်းပါတယ်ကိုရိုနာဗိုင်းရပ်စ်ဆက်တင်ပြန့်ပွားရာတရုတ်နိုင်ငံကလူဦးရေ70သန်းနေထိုင်တဲ့ဝူဟန်မြို့မှာဒီရောဂါစတင်ဖြစ်ပေါ်ခဲ့တဲ့ဒီဇင်ဘာလကုန်လောက်ကစပြီးအသွားလာပိတ်ထားရကနေအင်္ဂါနေ့မှာတော့ဒီကန့်သက်ချက်တွေအဆုံးသတ်သွားပြီဖြစ်ကြောင်းတရုတ်ဆိုအကကြေညာပါတယ်။တချိန်တည်းမှာပဲဂျပန်နိုင်ငံမှာတော့အင်္ဂါနေ့ကတိုကျိုနဲ့ KN 6ခုအတွက်ဒီရောဂါဆိုင်ရာအရေးပေါ်အခြေအနေတွေထုတ်ပြန်ခဲ့တယ်လို့ဗြိတိန်နိုင်ငံမှာတော့အင်္ဂါနေ့မှာပဲ24နာရီအတွင်းသေဆုံးသူက950ကျော်သွားခဲ့တာပါ။အမေရိကန်ပြည်ထောင်စုမှာလည်းဒီရောဂါနဲ့သေဆုံးသူ12,000လောက်ရှိလာတာမို့အီတလီနဲ့စပိန်ပြည်ရင်သေဆုံးရသူတတိယအများဆုံးဖြစ်နေပါပြီ။လက်ရှိဖြစ်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်ကပ္ပကာယောဂါဆိုးနဲ့ပတ်သက်ပြီး WHO ကပ္ပကျန်းမာရေးအဖွဲ့ကြီးကင်တွယ်ပုံကိုကြည့်ပြီးအမေရိကန်ကပေးနေတဲ့ရန်ပုံငွေကိုဖျက်တောက်ပစ်ဖို့စဉ်းစားနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်။ဒါ့အပြင် WHO ဟာဒီယောဂါရဲ့ဆိုးရတဲ့အခြေအနေကိုရှော့ပေါ်ပြောနေတဲ့တရုတ်ဘက်ကပါလိုက်ပါဆောင်ရွက်နေတယ်လို့လည်းဆွဆွဲလိုက်ပါတယ်။မြန်မာနိုင်ငံကကိုရိုနာဗိုင်းရပ်စ်ရောဂါရှိကြောင်းဓာတ်ခွဲအတည်ပြုလူနာတွေထဲကလူနာနံပါတ်4ဟာပထမဆုံးရောဂါပျောက်ကင်းသူဖြစ်လာခဲ့ပြီးနောက်ထပ်ဓာတ်ခွဲအတည်ပြုလူနာအမှတ်9ဟာလည်းဒီရောဂါပျောက်ကင်းမဲ့အလားအလာရှိနေပါတယ်။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနနောက်ဆုံးထုတ်ပြန်ချက်အရမြန်မာနိုင်ငံမှာသေဆုံးသူ2ဦးပါဝင်ဒီရောဂါရှိကြောင်းဓာတ်ခွဲအတည်ပြုလူနာက22ဦးရှိပါတယ်။ဒီရောဂါဒဏ်ခံနေရတဲ့အခြေခံလူရန်းစားတွေအတွက်ဆန်စီထောက်ပံ့မဲ့အစီအစဉ်ကိုမြန်မာအစိုးရကပြီးခဲ့တဲ့ရက်ကပဲထုတ်ပြန်ကြေညာခဲ့ပါတယ်။ငှက်ဖျားယောဂါကုသဆေးဟိုက်ဒရိုဆီကလိုရိုကွင်းကိုပြပတင်ပို့မှုပိတ်ပင်ထားရကနေအိန္ဒိယကအကန့်အသတ်နဲ့ပြန်ပြီးခွင့်ပြုလိုက်ပါပြီ။လက်ရှိအချိန်နဲ့အိန္ဒိယအနေနဲ့ပါရာစီတမောနဲ့ဟိုက်ဒရိုဆီကလိုရိုကွင်းဆေးတွေကိုအိန္ဒိယနိုင်ငံတွေနဲ့တခြားကိုရိုနာဗိုင်းရပ်စ်ယောဂါကူးစက်မှုဒဏ်အဆိုးဆုံးခံရတဲ့နိုင်ငံတွေကိုအကန့်အသတ်နဲ့တင်ပို့ခွင့်လိုင်စင်ပြန်ပြီးချထားပေးဖို့ဆုံးဖြတ်ခဲ့တယ်လို့အိန္ဒိယနိုင်ငံကြီးဝန်ကြီးဌာနကပြောပါတယ်။ဗုဒ္ဓဘူးနေမနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ယောဂါကူးစက်မှုအရေးပေါ်အစီအစဉ်ကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ရုတ်သက်ပါ။
This program has come to you from the Voice of America, Washington.